Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ် April 10ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Line meter 3240 48လောက်ကနေ Direct ဖမ်းယူနားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါ Direct ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့အစီအစဉ်တွေမှာတော့နောက်ဆုံးရောက်မြန်မာနဲ့နိုင်ငံသားတွေနေအပြင်
ဟိုတက်ကနေလာပြီးတော့ဟိုစစ်လေရင်တုံးပြီးတော့ဟိုပုံကျဲတာတို့ air strike လုပ်တဲ့ဥစ္စာကိုကာကွယ်ပေးနိုင်မယ်ပေါ့နော်လုံခြုံရေးကောင်စီမှာတော့ဒါသူတို့မှာသုံးဖြတ်ချက
်မြန်မာတမ်မက်ကြီးဥကြုံမိုးတွန်းကလေမပြန်တမ်းရေးစုံတတ်မှတ်ဖို့လုံခြုံရေးကောင်စီကိုတိုက်တွန်းလိုက်တဲ့အကြောင်းကိုနားဆင်ကြရမှာပါကရင်ပြည်နယ်ထဲမှာတော့မြို့နယ်တွေပေါ်မှာပြန်တမ်းနေတဲ့စစ်လေရင်နဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်တွေအပါအဝင်မြန်မာလူခွင့်ရေးချုပ်ဖောက်မှုမှတ်တမ်းအသေးစိတ်ကို CRPH ကကုလသမဂ္ဂတံလွှဲပြောင်းပေးရေးတွေးဆမေးမြန်းခန်းနဲ့ရန်ကုန်မြို့အပါအဝင်နိုင်ငံတော်ဝန်ကမြို့နယ်တော်တော်များများမှာ PSI ဂျိုလူဆလောင်းတွေကိုအာဏာပိုင်တွေကလိုက်ပြီးဖြုတ်သိမ်းနေတဲ့အကြောင်းစာတွေကိုနားဆင်ရမှာပါ။စီစဉ်နောက်ပိုင်းမှာတော့ Market View တွေးရဲ့အမျိုးသမီးကဏ္ဍနဲ့ဒေါက်ကမျိုးသက်ရဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့စနေနေ့မနက်ဖက်နောက်ဆုံးရနိုင်ငံကသတင်းတွေကိုဒေါက်ကမျိုးသက်နဲ့နန်းလောင်တို့ကပြောပြပေးပါဦးခင်ဗျာ။
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအလင်းအမြန်အရေးယူဆောင်ရွက်ဖို့ American သံတမန်ကြီး Linda Thomas Greenfield ကတောက်ကြံနေကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးတည်ထောင်ဆွေးနွေးပွဲမှာတောင်းဆိုလိုက်ပါတယ်
။ The military needs to feel the cost associated with its horrific actions. The stability and prosperity of the region depends on
မြန်မာစစ်တပ်အနေနဲ့သူတို့ရဲ့အကြောက်မဲ့ဖွယ်ဆိုးရတဲ့လုပ်ရအတွက်ပြန်ပြီးပေးဆပ်ရမယ်ဆိုတာကိုသိဖို့လိုနေပြီဖြစ်တယ်လို့ဒေတာရင်းတင်ငင်ရင်းနဲ့ကြွယ်ဝလာရေးဟာသူတို့ပေါ်မှာအမြန်ဆုံးအေးအေးယူနိုင်မှုပေါ်မှာမူတည်နေပြီလို့သံမကြီးကပြောသွားတာပါလုံခြုံရေးကောင်စီရဲ့အရှုတ်ချပြောဆိုမှုတွေကိုမြန်မာစစ်တပ်ကဂရုမစိုက်ဘဲတွေးတိုးဆန့်တဲ့ပုံလုပ်နေတဲ့အတွက်ကောင်စီကနောက်ထပ်ကြေညာချက်ထပ်ထုတ်ပြီးပြောဆိုနေမလားမြန်မာပြည်သူတွေရဲ့အသက်တွေကိုကယ်ဖို့အတွက်လက်တွေ့အရေးယူမလားလို့လဲမေးခွန်းထုတ်ခဲ့ပါတယ်။အခုဆိုထိုင်းမြန်မာနယ်စပ်ဒေသနဲ့တိုင်းရင်းသားတွေကိုလေကြောင်းတိုက်ခိုက်မှုတွေအပါအဝင်ထိုးစစ်တွေဆင်းနေတဲ့အတွက်ထောင်နဲ့ချီပြီးထိုင်းနိုင်ငံဘက်ထွက်ပြေးနေကြသလိုအိန္ဒိယဘက်ကိုထွက်ပြေးသူကလည်းရာနဲ့ချီရှိနေတာကြောင့်ဒေသရင်းတည်ငြိမ်ရေးအတွက်မြန်မာစစ်တပ်ပေါ်မှာခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေပြီလို့ပြောပါတယ်။လုံခြုံရေးကောင်စီကကြေညာချက်တွေထုတ်ပြန်ပြီးပြောဆိုနေပေမဲ့မြန်မာစစ်တပ်ကဆိုးရတဲ့လူခွင့်ရချိုးပေါက်မှုတွေကိုဆက်ပြီးကျူးလွန်နေတာကြောင့်ကြီးညာချက်ထုတ်ပြန်ရုံနဲ့အလုံမဖြစ်ကြောင်းပြောပါရယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံသားတွေနဲ့အတူရပ်တည်နေတယ်ဆိုတာကိုသိစေချင်ကြောင်းလည်းပြောပါရယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့ Estonia နိုင်ငံဆိုင်ရာသံမကြီး Sven Fagdusen ကလည်းလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာလက်နက်ရောင်းဝယ်မှုတားမြစ်တာအပါအဝင်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့ဆုံးဖြတ်ချက်မူကြမ်းစရေးဆွဲဖို့လိုအပ်နေပြီလို့ပြောပါတယ်။နိုင်ငံတကာအရေးယူဒဏ်ခတ်မှုတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှရုရှားနဲ့တရုတ်တို့ကဗီတိုအာဏာသုံးပယ်ချလို့ရှိပေမဲ့မြန်မာစစ်တပ်ရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံဆိုင်ရာသံတမန်ကြီးကမြန်မာနိုင်ငံရဲ့မတည်ငြိမ်တဲ့အခြေအနေအတွက်စိုးရိမ်မှုတွေတိုးလာနေတယ်လို့ပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့အရသာပြည်သူတွေအပေါ်မှာအကြမ်းဖက်ဖြိုခွင်းမှုတွေမလုပ်ဖို့အာဏာသိမ်းထားတဲ့စစ်တပ်ပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလက်နက်ရောင်းချမှုပိတ်ပင်တာတွေအပြင်မြန်မာနိုင်ငံလေပိုင်နဲ့မှမပြန်တမ်းရ no fly zone မှာတတ်မှတ်ပေးဖို့အတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတောက်ကြံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမြန်မာအရေးတည်ထောင်ဆွေးနွေးပွဲမှာတိုက်တွန်းတောင်းဆိုလိုက်ပါတယ
် Your collective strongest action is needed immediately. Time is of the essence for us.Please take action now.
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တညီတညွတ်ထဲခိုင်မာတဲ့အရေးယူမှုချက်ချင်းချမှတ်ဖို့လိုနေပြီဖြစ်ပြီးမြန်မာနိုင်ငံသားတွေအတွက်အချိန်ဟအဓိကဖြစ်နေတာကြောင့်အရေးယူပေးဖို့ပန်ကြားခဲ့တာပါမြန်မာစစ်တပ်ဟာအရက်သားတွေပေါ်မှာတမင်ပြစ်မှတ်ထားအကြမ်းဖက်နေတယ်လို့အရက်သားတွေနေထိုင်ရာဒေသမှာလေကြောင်းတိုက်ခိုက်မှုတွေကိုပါလုပ်နေတဲ့အတွက်နောက်ထပ်သွေးမြေကျမှုတွေမဖြစ်အောင်မြန်မာနိုင်ငံလေပိုင်နဲ့မှမပြန်ဆန်းရဆုံးဖြစ်ကြေညာပေးဖို့ပါပန်ကြားခဲ့ပါတယ်နိုင်ငံတကာအတိုင်းဝန်အထူးသဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီကလုံလောက်ပြီးခိုင်မာတဲ့အရေးယူမှုတွေကုတိမလုံဆောင်သေးတာအတွက်ဝန်내ကြောင်းလည်းပြောပါရယ် မြန်မာနိုင်ငံမှာကလေးငယ်တွေပါဝင်အပြစ်မဲ့ဆန္ဒပြပြည်သူအများပြားတည်ဆုံးခဲ့ရပြီဖြစ်ပြီးမြန်မာစစ်တပ်ရဲ့လုပ်ရဟာခုခေတ်ကြီးမှာလက်ခံနိုင်စရာမရှိဘူးလို့ထောက်ပြပါတယ်။ဒါပြန်ခုလိုမြန်မာစစ်တပ်ဆက်ပြီးလုပ်နေတာမျိုးကိုနိုင်ငံတကာကအထူးသဖြင့်လုံခြုံရေးကောင်စီကခွင့်ပြုမှာမဟုတ်ဘူးလို့သူသေးသေးချာချာယုံကြည်တဲ့အတွက်မြန်မာစစ်တပ်ကိုလက်နဲ့ရောင်းချခွင့်ပိတ်ပင်ပေးဖို့စစ်တပ်တာဝန်ရှိသူတွေနဲ့သူတို့မိသားစုဝင်တွေနဲ့ဆက်နွယ်နေတဲ့ဗန်စင်းတွေကိုထိန်းချုပ်ပေးဖို့ပါတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနှိမ့်ချရေကောက်တင်မြှောက်တဲ့အစိုးရတဲ့ပေါ်လာတဲ့အထိနိုင်ငံရချားကဓာတ်ရဲရင်းနှီးမြှုပ်နှံမှုတွေမလုပ်ကြဘူးလဲပန်ကြားခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေ April 9ရက်နေ့အထိစစ်တပ်နဲ့ရဲတွေကြောင့်ဆန္ဒပြပြည်သူ618ဦးသေဆုံးခဲ့ရတယ်လို့အဖမ်းဆီးခံရသူပေါင်းက2932ဦးရှိနေတယ်လို့ AABB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဟာပြိုကွဲလူနေပါဖြစ်နေတဲ့အတွက် February 1ရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူပေးဖို့ရွေးကောက်ပွဲအနိုင်ရလွှတ်တော်အမတ်တွေကတောက်ကြံတဲ့လုံခြုံရေးကောင်စီမြန်မာရေးဆွေးနွေးပွဲမှာတောင်းဆိုလိုက်ပါတယ်
။ As a member of parliament who represents the voice of Myanmar and our people.
မြန်မာနိုင်ငံအတွက်ပူဇော်ပြုတဲ့လွှတ်တော်အမတ်အနေနဲ့မြန်မာနိုင်ငံသားတွေရဲ့ဆန္ဒကိုထုတ်ဖော်တင်ပြပေးရမယ်တာဝန်အရကျွန်မထပ်ပြီးပြောပြရစီကျွန်တော်တို့နိုင်ငံသားတွေဘက်ကအသင့်ဖြစ်နေပါပြီကျွန်တော်တို့နိုင်ငံသားတွေအနေနဲ့ကိုယ်ရပိုင်ခွင့်နဲ့လွတ်လပ်မှုပြန်ပြီးရဖို့တန်ရတန်ချေးအားလုံးကိုပေးဆက်ဖို့အသင့်ဖြစ်နေပြီလို့ကျွန်မထပ်လောင်းပြောဆိုပြရစီလို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ခေတ္တနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောသွားတာပါမြန်မာနိုင်ငံမှာအရသာဆန္ဒပြပြည်သူတွေကိုစစ်တပ်ကအကြမ်းဖက်နေတာရပ်သွားအောင်နိုင်ငံတကာကနေကိုထိလက်ရောက်ဂျောင်းဝင်မှုလက်တော်နေတာကို CRPH တွေ့နေရပြီးဒီလိုတုံ့နှိမ့်နေရင်မြန်မာနိုင်ငံသားတွေပိုးပြီးဒုက္ခခံစားရနိုင်တယ်လို့စီးပွားရေးမတည်ငြိမ်မှုတွေနဲ့ပြည်ပနိုင်ငံတွေစီဒုက္ခတွေထွက်ပြေးရတဲ့အနေအထားကိုရောက်ပြီးအခြေအနေဟာပိုးပြီးဆိုးသွားနိုင်တယ်လို့လည်းသတိပေးပါတယ်။ဒါကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့မြန်မာစစ်တပ်ပေါ်မှာဒါရရောတွေ့ဝိုက်ပြီးပါဖိအားပေးနိုင်တဲ့ခိုင်မာတဲ့အရေးယူမှုတွေချက်ချင်းလုပ်ကြဖို့လေဒေါ်စင်မအောင်ကတိုက်တွန်းခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားမြန်မာရေးလူသိရှင်ကြားဆွေးနွေးတာဟာဒါပထမဆုံးချိန်မှာအရင်ကအလွတ်သဘောဆွေးနွေးမှုအများပြားလုပ်ခဲ့ပြီးဆန္ဒပြပြည်သူတွေပေါ်မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုကိုရှုံချကြောင်းနဲ့စိုးရိမ်စိတ်ပူကြောင်းသာကြေညာချက်တွေထုတ်ပြန်ပြောဆိုခဲ့တာပါ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်အမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတော့လုံခြုံရေးကောင်စီအနေနဲ့ခိုင်ခိုင်မာမာနဲ့လှင်လင်းမြန်မြန်အရေးယူဖို့လိုအပ်နေပြီးအခုပဲအရေးယူဖို့တောက်ကြံတဲ့ဆွေးနွေးပွဲမှာပန်ကြားခဲ့တာပါမြန်မာနိုင်ငံကိုတောရောက်နိုင်ဖို့ကြိုးစားနေတဲ့ကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းရက်နာဘာဂနာကိုမြန်မာစစ်အာဏာပိုင်တွေကလာရောက်ခွင့်မပေးသေးပေမဲ့သူကတော့ဆွေးနွေးဖို့အတွက်အသင့်ရှိနေတယ်လို့အထွေထွေချုပ်ယုံဒုတိယပြောခွင့်ရဖရန်ဟက်ကတောက်ကြံတဲ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
Secretary General Special Envoy Christine Schreiner Bürgener has arrived in Bangkok, Thailand for talks.
အတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ် Christine Schreiner Bürgener ဟာရှင်းလင်းပွဲတွေအတွက်ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေပါတယ်။တက်မတော်ကသူ့ကိုတွေ့ဖို့အသင့်မဖြစ်သေးဘူးလို့အကြောင်းကြားခဲ့တာအတွက်သူစိတ်မကောင်းဖြစ်ရကြောင်း Twitter ကနေပြောပါတယ်။ရေရှည်ငင်းချမ်းရေးအတွက်အကြမ်းဖက်မှုတွေနဲ့ဖြေရှားလို့မရကြောင်းနဲ့ရှင်းလင်းဖို့အသင့်ရှိနေကြောင်းပြောကြားခဲ့တယ်လို့ပြောထားတာပါ။ Miss Bürgener အနေနဲ့နေပြည်တော်ကိုအချိန်မီတော့ရောက်နိုင်ကြောင်းနဲ့တွေ့ဆုံဆွေးနွေးတာဟာအကျံဖက်တာတဲ့ပိုးပြီးကောင်းချောင်းသူ့ Twitter မှာမြန်မာဘာသာနဲ့ရေးသားပြောဆိုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာ American သံတမကြီး Linda Thomas Greenfield ကတော့ Miss Bürgener ရဲ့မြန်မာနိုင်ငံတွင်သွားရောက်ဖို့ပန်ကြားချက်ကိုမြန်မာစစ်တပ်ကလက်မခံကြောင်းဘာကြိုတင်သဘောတူညီချက်မှမလိုပဲသူမြန်မာနိုင်ငံကိုသွားနိုင်ဖို့အတွက်စစ်အာဏာပိုင်တွေကိုဝိုင်းပြီးတောင်းဆိုရမှာဖြစ်ကြောင်းတောက်ကြံတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာပြောပါတယ်။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးကတည်းကMiss Bürgener ဟာဒေတာရင်းကိုပထမဆုံးချိန်တွားရောက်တာဖြစ်ပြီးဘန်ကောက်မှာထိုင်းအာဏာပိုင်တွေဒေတာဆိုင်ရာကုလသမဂ္ဂအရာရှိတွေနဲ့ဘန်ကောက်ရှိမြန်မာနိုင်ငံဆိုင်ရာတန်ရုံးတွေကတန်အမတ်တွေနဲ့တွေ့ဆုံဖို့ရှိပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12113ไฮโดรมีเตอร์60กิโลเฮิรตซ์ 9433 ไฮโดรมีเตอร์57กิโลเฮิรตซ์ 5895 เนี่ยไฮไลเมตเตอร์190กิโลเฮิรตซ์ 1505 รอบก็เลยทุ่งเล่นไปนี่ล่ะရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်စစ်အာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားသူတွေကိုတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေက အပိထောက်ခံတာတွေမလုပ်နိုင်အောင်မြန်မာစစ်တပ်ကတိုင်းရင်းဒေသကပြည်သူတွေအပေါ်တက်ခိုင်နေတယ်လို့မြန်မာအရေးအထူးအကြံပေးကောင်စီအဖွဲ့ SACM ကပြောလိုက်ပါတယ်။မတ်လ29ရက်နေ့တမတော်နေ့အခမ်းအနားကျင်းပခဲ့တဲ့နေ့မှာပဲအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်ငြိမ်းချမ်းစွာဆန္ဒပြသူတွေနဲ့အယက်သားတရားကြောတည်ဆုံခဲ့ရတယ်လို့တချိန်တည်းမှာပဲကရင်ပြည်နယ်မှာလည်းစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တယ်လို့တောက်ကြနေကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တမရောကကွယ်ရေးဦးစီးချုပ်ပုချုံမူကြီးမင်းအောင်လိုင်ရဲ့တရညွန်ကြားချက်အရာကရင်ရွာရဲအပေါ်လေးညဆက်တိုက်ဝေဟင်ကနေတက်ခဲ့ချိန်မှာမြေပြင်တပ်ဖွဲ့တွေကလက်နက်ကြီးတွေမော်တာတွေနဲ့ပစ်ခတ်ခဲ့ကြတာကြောင့်ရွာသူရွာသားအလုံးထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဒီတက်ခတ်မှုမှာကလေးငယ်တွေအပါအဝင်လူ78ဦးထက်မနည်းသေဆုံးခဲ့ပြီးတော့လူ100ကျော်ထွက်ပြေးခဲ့ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။နှစ်ပေါင်း20အတွင်းပထမဆုံးအကြိမ်အဖြစ်ကရင်ကြီးရွာရဲအပေါ်လေးချောင်းကနေအကြီးကျယ်တက်ခဲ့တာဟာပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဦးဆောင်တဲ့ CDM အနာဖီဆန်ရဲ့လှုပ်ရှားမှုကိုတိုင်းရင်းသားအဖွဲ့တွေအားပေးနေတာကိုတည်းရဲ့တုံ့ပြန်လိုက်တာဖြစ်တယ်လို့လည်းအချံပေးကောင်စီအဖွဲ့တည်ထောင်သူတို့ဖြစ်တဲ့မာဇူကီဒါရုစမန်ကပြောပါတယ်မြန်မာစစ်တပ်ကအာဏာသိမ်းလိုက်ပြီး၃ဘက်အတွင်းမှာပဲတိုင်းရင်းသားအဖွဲ့ဆယ်ကူတို့ကဆန္ဒပြပြည်သူတွေအပေါ်မြန်မာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုကိုပြစ်တင်ရှုတ်ချခဲ့တယ်လို့ CDM လှုပ်ရှားမှုကိုထောက်ခံမယ်လို့ကတိပြုပြောဆိုထားတာပါအဲ့ဒီအဖွဲ့တွေထဲမှာကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KNU ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ချင်းအမျိုးသားတပ်ဦး CNF တို့လည်းပါဝင်ပါတယ်။2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဖျက်သိမ်းပြီးတော့ Federal ပြည်ရင်းစာတမ်းကိုထုတ်ပြန်ခဲ့တဲ့ CRPH ရဲ့ညင်ညာချက်ကိုတိုင်းရင်းသားအဖွဲ့တွေကကြိုဆိုကြောင်းလဲလှတ်တလို့ညင်ညာထားတာပါ။ RCSS အခြေဆက်ရရှမ်းပြည်ဖက်မှာလည်းမြန်မာစစ်တပ်ကပြည်သူတွေအပေါ်ထိုးစစ်ဆင်လာမှုကိုစိုးရိမ်နေကြတယ်လို့လည်းညင်ညာချက်မှာပြောထားပါတယ်။တိုင်းရင်းသားအဖွဲ့တွေနဲ့ CRPH ကြားသွေးခွဲအောင်မြန်မာစစ်တပ်ကလှုပ်ဆောင်နေတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဆန္ဒပြပြည်သူတွေအပေါ်အင်အားသုံးနှိမ့်နှင်းတာတွေမလုပ်ဖို့ကချင်တပ်ဖွဲ့ကတတိပေးလိုက်ပြီးနေ့ရက်အကြာမှာပဲဖေဖော်ဝါရီလ17ရက်နေ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေကကြေရော်တွေအပေါ်မြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့တင်းကြုံပြီးတော့ပစ်ခတ်နေတယ်လို့လည်းပြောပါတယ်။ဒါကြောင့်လဲနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာစစ်တပ်ကိုလက်နက်ဘဏ္ဍာငွေနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်မရအောင်ဖိအားပေးဆောင်ရွက်ကြဖို့လူသားချင်းစာနာမှုအကူအညီတွေပေးအပ်ဖို့လဲအကြံပေးကောင်စီကတိုက်တွန်းတောင်းဆိုထားပါတယ်စစ်မှန်တဲ့အမျိုးသားညီညွတ်ရေးအစိုးရတရရှစ်ပိုင်းအတွင်းပေါ်ထွက်လာနိုင်ခြင်းရှိတဲ့အတွက်မြန်မာစစ်တပ်ကိုတရားဝင်အစိုးရတရအဖြစ်အတိအမှန်မပြုဖို့လဲကြေညာချက်မှာတိုက်တွန်းထားပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းလည်းဖြစ်ဥရုယာတီဆိုင်ရာအထူးတန်တမာလည်းဖြစ်တဲ့ဂျွန်ကယ်ရီကမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအမေရိကန်ပြည်ထောင်စုကအစွမ်းကုန်လုပ်ကိုင်သွားမယ်လို့ပြောပါတယ်တမရဟောင်းဘရက်အိုဘားမားလက်ထက်2016ခုနှစ်တုန်းကနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုရောက်ခဲ့ဖို့တဲ့မစ္စတာကယ်ရီဟာတောက်ကြနေကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေစဉ်မြန်မာအရေးကိုလည်းအလေးထားပြောကြားသွားခဲ့တာပ
ါ I know that we fought very hard to try to see Myanmar move in a different direction
မြန်မာနိုင်ငံလာကြမှာမော်ရောက်လာဖို့ကျွန်တော်တို့အပြင်းထန်လှုပ်ခိုင်ခဲ့တာပါမြန်မာနိုင်ငံနဲ့ပတ်သက်လို့မျိုးလစ်ချက်လည်းကြီးကြီးမားမားထားခဲ့တဲ့အပြင်မြန်မာဒီမိုကရေစီအတွက်ဒေါက်အောင်ဆန်းစုကြည်နဲ့လည်းမကြာခဏစကားပြောဖြစ်ခဲ့ကြပါရယ်ကျွန်တော်ကိုရိုင်းနေပြည်တော်ကိုသွားပြီးတော့စစ်ဗိုလ်ချုပ်တွေနဲ့လည်းတွေ့ဆုံခဲ့တာပါတိုင်းပြည်နဲ့လူလူကြားထားရှိရမယ့်စံရက်တီချက်အတိုင်းကြင့်ကြံပြုမှုဖို့တာဝန်ယူမှုရှိဖို့ကျွန်တော်တို့ခက်ခက်ခဲကြိုးစားခဲ့တာပါဒါပေမဲ့ဒါကိုစစ်ဗိုလ်ချုပ်တွေကအလေးမထားကြသေးပါဘူးလို့အထူးတန်တမန်ကယ်ရီကပြောဆိုသွားတာပါမြန်မာစစ်တပ်ရဲ့နိုင်နေမှုကြောင့်ရခိုင်မြောက်ပိုင်းကနေထွက်ပြေးလာတဲ့ရွန်ဂျာဒုက္ကဒရီကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကူအညီကြီးမားကြောင်းလဲမစ္စတာကယ်ရီကပြောဆိုခဲ့ပါတယ်။ဒုက္ခဒရီကိုအခုလိုလက်ခံကူညီထားပေမဲ့ဒီပြဿနာကပြည်လဲသွားတာမဟုတ်ဘူးလို့လည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းဒီကိစ္စကိုအာရုံစိုက်လုပ်ကွယ်နေတယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်အသက်သွင်းဖို့အမေရိကန်အစိုးရတစ်ကအစွမ်းကုန်လုပ်ကိုင်သွားမှာဖြစ်ပြီးရွန်ဂျာရရင်ဆိုင်နေရတဲ့ဒုက္ခတွေရော့ပါသွားအောင်ကြိုးစားလုပ်ကိုင်သွားမှာပါလို့လည်းပြောပါရယ်ရွန်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရကလက်မခံပေမဲ့ဒုက္ခဒရီကိုပြန်လည်ခံမယ်လို့တော့ပြောဆိုထားပါရယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကြုံတွေ့နေရတဲ့နိုင်ငံရေးအခြေအတဲတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အသင်းဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာဧပြီလနောက်ပိုင်းအရေးပေါ်အစည်းအဝေးခွဲယူမယ့်အပေါ်ပြင်သစ်နိုင်ငံကကြိုးဆိုလိုက်ပါရယ်
We also welcome ASEAN's efforts and encourage them to increase their engagement to find ways to support Myanmar in this dire situation and to work towards
မြန်မာအရေးကိုအပြေရှာနိုင်ဖို့အာဆီယံနိုင်ငံတွေကအခုလိုကြိုးပမ်းဆောင်ရွက်တဲ့အပေါ်အလွန်ဝမ်းမြောက်မိပါတယ်။မြန်မာနိုင်ငံရဲ့အကြံတဲ့ပြည်လဲသွားအောင်လို့တီလန်းတွေရှာပြီးတော့ဝိုင်းဝန်းအပြေရှာကြဖို့လည်းအားပေးတိုက်တွန်းပါတယ်။ဧပြီလ20ရက်နေ့မှာကျင်းပမယ့်အာဆီယံအရေးပေါ်ညီလာခံကနေပေါ်ထွက်လာမယ့်ဆုံးဖြတ်ချက်ကိုစောင့်မျှော်နေပါတယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်လက်ထပ်တန်အမတ်နာတာလီဘရော့ထားစ်ကလုံခြုံရေးကောင်စီမှတောက်ကြနေကမြန်မာအရေးအလွတ်တဘောဆွေးနွေးရမှာပြောဆိုသွားတာပါ။အာဆီယံအဖွဲ့ကဧပြီလ20ရက်နေ့မှာကျင်းပမယ့်အရေးပေါ်ညီလာခံကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမယ်လို့လည်းခန့်မှန်းရပါတယ်။ လုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌဗီယက်နမ်နိုင်ငံကလည်းမြန်မာအရေးကိုအာဆီယံအသင်းကဖြည့်ရှင်မဲ့အစီအစဉ်ကိုထောက်ခံကြောင်းတောက်ကြနေဆွေးနွေးပွဲမှာပြောဆိုသွားပါတယ်။ဒါပေမဲ့လည်းအာဆီယံအသင်းဝင်တွေကြားပြည်တွင်းရေးဝင်မဆွတ်ဖက်ရေးမူဝါဒတွေနဲ့ဘုံသဘောတူညီချက်ရရှိဖို့တတ်မှတ်ချက်တွေကြောင်းမြန်မာအရေးထိရောက်တဲ့ဖြည့်ရှင်မှုမျိုးပေါ်ပေါက်လာနိုင်ပါမလားဆိုတာကိုတော့တက်ကြွလှုပ်ရှားသူတွေနဲ့အကဲခတ်တွေကြားဆွေးမှုတွေလည်းရှိနေပါတယ်။ဗြိတိန်ဘုရင်မကြီးအဲလစ်ဘက်ရဲ့ကျင်ရတော်အသက်69နှစ်အရွယ်မင်းသားကြီးဖိလစ်တောက်ကြနေကကွဲလွန်သွားတဲ့အပေါ်ကမ္ဘာကောင်းဆောင်တွေကဝန်ထဲကြောင့်တဝန်လွားတွေပေးပို့နေပါတယ်။မင်းသားကြီးဖိလစ်ဟာဗြိတိန်နိုင်ငံထဲသာမကဒနတဟာယအဖွဲ့ဝင်နိုင်ငံတွေနဲ့ကမ္ဘာတဝန်ချစ်ခင်မှုရရှိသားသူဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကဒေါင်းနင်းလိုင်းရုံခန်းကနေတိုင်ပြည်ကိုပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံသမိုင်းမှာအချိန်အကြာဆုံးပြည်သူတာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လို့ဒုတိယကမ္ဘာစစ်ကြီးမှာတိုက်ပွဲဝင်ခဲ့သူလည်းဖြစ်တဲ့ပြည်သူတွေလေးစားတံဖိုးထားရတဲ့မင်းသားကြီးဖိလစ်ကွယ်လွန်သွားတဲ့အပေါ်ဘုရင်မကြီးရဲ့မိသားစုတွေနဲ့ထပ်တူပရတိန်တနင်္ဂနွေလုံးဝမ်းနေရပါတယ်လို့လည်းဝန်ကြီးချုပ်ဂျွန်ဆန်ကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျီလ်ဘိုင်ဒန်တို့ကလည်းအမေရိကန်ပြည်သူတွေကိုစားဝမ်းနေစကားပြောကြားခဲ့တာပါ။ဒုတိယကမ္ဘာစစ်မှာတာဝန်ထမ်းဆောင်ခဲ့ရုံမကဘုရင်မကြီးဘေးမှာ83နှစ်ကြာရပ်တည်ပေးခဲ့တဲ့မင်းသားကြီးဟာသူ့တိုင်းပြည်ကိုရောဒနတဟာယတိုင်းပြည်တွေနဲ့မိသားစုတွေအတွဲကျေနပ်စွာပေးဆပ်ခဲ့သူဖြစ်တယ်လို့လည်းပြောပါတယ်။တဘာဝပဝန်ချင်းအရေးကိုလုတ်ကင်ခဲ့သူလည်းဖြစ်လက်နက်ကင်တပ်ဖွဲ့ဝင်တွေအရေးလုတ်ကင်ပေးခဲ့တဲ့မင်းသားကြီးဖိလစ်ဟာလူငယ်လူရွယ်တွေလေးစားအားကြရသူတယောက်ဖြစ်တယ်လို့လည်းမစ္စတာဘာဒန်ရဲ့ကြေညာချက်မှာပြောထားပါတယ်။မင်းသားကြီးဖိလစ်ထားရခဲ့တဲ့အမွေအနှစ်တွေဟာသူ့ပုံဖော်ခဲ့တဲ့လူမှုရေးလုပ်ငန်းတွေအတိုင်းဆက်ပြီးတော့ရှင်သန်နေပါလိမ့်မယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဘုရင်မကြီးနဲ့မင်းသားကြီးဖိလစ်တို့ကို2009ခုနှစ်မှာတွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးဖြစ်သူမီရှယ်တို့ကလည်းမင်းသားဖိလစ်ဟာကျင်နာနှွေရွေသူဖြစ်ပြီးဟာသညာရင်တန်သူဖြစ်ပြီးတော့သူ့ကိုအောင်မေတ္တိရနေပါမယ်လို့တောက်ကြနေမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒနတဟာယနိုင်ငံတစ်ခုဖြစ်တဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရိုးကလည်းပြည်သူဝန်ထမ်းမင်းသားကြီးဖိလစ်ကိုဂုဏ်ယူလေးစားထိုက်တူတယောက်အဖြစ်လူငယ်တွေအောက်မေ့နေကြမှာပါလို့ပြောပါတယ်။မင်းသားဖိလစ်ကလုံခဲ့တဲ့အပေါ်ဝန်ထမ်းကြောင့်ကြေညာချက်ထုတ်ပြန်ပြောဆိုနေကြတဲ့နိုင်ငံတွေထဲမှာဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတူဂီသမရရာဂျစ်တိုင်ယပ်အာရဝါနိုအပြင်ဇင်မာဘွေသမရအမာဆန်မနန်ဂါကွာတို့လည်းပါဝင်ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်ကင်မျိုးသက်နဲ့နန်းလောင်တို့ကပြောပြပေးခဲ့ကြတာပါအခုအစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတိုက်ရိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်သူတွေပေါ်အကြမ်းဖက်နေနေမှုတွေနဲ့နိုင်ငံရေးချက်တွေကိုဖြည့်ရှင်းနိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကထိရောက်တဲ့အရေးယူမှုတွေလုပ်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာတံမက်ကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်။မြန်မာအရေးလုံခြုံရေးကောင်စီမှာအလွတ်တဘောဆွေးနွေးရမှာအသက်ဘေးအန္တရာယ်နဲ့မှာရင်ဆိုင်နေကြရတဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့အရေးကြီးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့တာပါ။လုံခြုံရေးကောင်စီမှာတိုက်တွန်းခဲ့တာတွေနဲ့ပတ်သက်လို့တံမက်ကြီးဦးကျော်မိုးထွန်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ
်။တံမက်ကြီးခင်ဗျာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးစည်းဝေးပွဲမှာမြန်မာနိုင်ငံထဲမှာလေရင်ပြန်တမ်းမှု no fly zone တတ်မှတ်ပေးဖို့တောင်းဆိုတာဘာအတွက်ကြောင့်တောင်းဆိုတာပါလဲကုလသမဂ္ဂဘက်ကဘယ်လိုတွေများဆောင်ရွက်နိုင်စွာရှိပါလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့မတ်လ29ရက်နေ့ကလည်းကုလသမဂ္ဂတွင်းမှုချုပ်စီကိုကျွန်တော်စာလေးရေးထားတယ်အဲ့စာထဲမှာလည်း no fly zone ပေါ့နော်ဟိုစာ declare လုပ်ပေးဖို့ပေါ့နော်ဘာလို့လဲဆိုတော့အခုဒီကရင်ပြည်နယ်ဘက်ပေါ့နော်ဟိုလေရင်တုံးပြီးတော့ဘုံကျဲတာတို့ပေါ့ရှိတယ်လေရှိတော့ဟိုအပြစ်မဲ့ပြည်သူတွေထိခိုက်တိုင်းရတာတေးကြတာနောက်ပြီးတော့ဟိုသူတို့နေရာတွေကနေပြီးတော့ရှောင်ပြေးရတဲ့ဥစ္စာမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ဒါတွေကမဖြစ်စေချင်ဘူးပေါ့နော်ဟိုဒါကြောင့်မို့လို့တကယ်လို့များဒီလုံခြုံရေးကောင်စီအနေနဲ့ no fly zone သဘောမျိုးပေါ့နော်အဲ့လိုမျိုးပမာပြီးပါတနိုင်ငံလုံးတော့မဟုတ်ပါဘူးကျွန်တော်ပြောတဲ့အထက်မှာလည်းအချို့နေရာတွေလို့ပြောတာပေါ့နော်ဟိုအဲ့ဒီနေရာတွေကိုသူတို့ no fly zone ကြီးညာပေးနိုင်ဆိုခုနလိုမျိုးဟိုတက်ကနေလာပြီးတော့ဟိုစစ်လေရင်တုံးပြီးတော့ဟိုပုံကျဲတာတို့ air strike လုပ်တဲ့ဥစ္စာကိုကာကွယ်ပေးနိုင်မယ်ပေါ့နော်လုံခြုံရေးကောင်စီမှာတော့ဒါသူတို့မှသုံးဖြတ်ချက်ချပြီးတော့ဟိုဒီလိုမျိုးကိစ္စတွေကိုတားလို့ရတဲ့ဟိုဒါသူတို့မှအတော်တီရှိပါတယ်ခင်ဗျဒါကြောင့်လဲဒါနဲ့ပတ်သက်ပြီးတော့ဟိုအခုဒီလုံခြုံရေးကောင်စီရဲ့ area formula အစည်းအဝေးမှာဟိုတောင်းဆိုရခြင်းဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ပြီးတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီဒီနေ့အထူးအစည်းအဝေးပွဲမှာပဲမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့တာမကြီးကအခြားဘာတွေများထပ်မံတောင်းဆိုတိုက်တွန်းတာရှိပါလဲခင်ဗျ။ဟ
ုတ်ကဲ့အဓိကကအချက်၈ချက်ကိုပေါ့နော်ကျွန်တော်အဓိကအဲတောင်းဆိုခဲ့တာရှိပါတယ်အထူးသဖြင့်အဲကျွန်တော်တို့ဒီကျွန်တော်တို့ပြည်သူတွေပေါ့နော်ဒီလိုမျိုး စစ်တပ်ကနေပြီးတော့မတရားလူမဆန်စွာဟိုဆောင်ရွက်တဲ့အချက်တွေကနေပြီးတော့ပြည်သူတွေကိုကာကွယ်ပေးနိုင်ဖို့ဆိုတဲ့ဥစ္စာပေါ့နော်ချက်ချင်းဆောင်ရွက်ဖို့အဲနောက်ပြီးတော့ကျွန်တော်တို့လူသားချင်းစာနာမှုအကူအညီတွေပေါ့နော်လိုအပ်တဲ့လူတွေကိုပေးဖို့အတွက်ချက်ချင်းဆောင်ရွက်ပေးဖို့နောက်ပြီးတော့ကျွန်တော်တို့ဟိုတချို့နေရစွန့်ခွာရတဲ့လူတွေကနေပြီးတော့ဟိုကိုပြည်တွင်းမှာသာမကဘဲနဲ့ကိုအင်ကြီးချင်းနိုင်ငံတွေကိုပါထွက်ခွာရတဲ့အနေအထားရောက်တယ်ဆိုရင်သူတို့အတွက်ရှယ်တာပေါ့နော်ဟိုနေဖို့ထိုင်ဖို့အတွက်ပံ့ပိုးပေးကြဖို့အဲ့ဒီအချက်ရယ်နောက်ပြီးတော့ကျွန်တော်တို့လက်နက်ပေါ့နော်တပ်မတော်ကိုလက်နက်ရောင်းချတဲ့ဥစ္စာတွေမလုပ်ဖို့ဆိုတဲ့အချက်ရယ်အဲနောက်ပြီးတော့ကျွန်တော်တို့ဒီတက်နဲ့ຫນွယ်တဲ့ဟိုစီးပွားရေးတွေအကုန်လုံးပေါ့နော်ဟိုဥစ္စာ target တဲ့ sanction ပေါ့နော်နောက်ပြီးတော့အားလုံး coordinated ပေါ့နော်အားလုံးပူးပေါင်းပြီးတော့ပေါ့နော်ပြင်းထန်တဲ့ sanction targeted sanction ချဖို့ဆိုတဲ့ဥစ္စာရယ်နောက်ပြီးတော့ဒီငွေကြေးစစ်စစ်မှုပေါ့နော်သူတို့တွေ bank account တွေနိုင်ငံခြားမှာရှိတဲ့ဥစ္စာတွေရယ်နောက်ပြီးတော့ဒီတက်ဖက်ကိုငွေစစ်စစ်မှုတွေကိုမဖြစ်စေဖို့အတွက်တားဆီးပေးဖို့ဆိုတဲ့ဥစ္စာရယ်နောက်ပြီးတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပေါ့နော်ကျွန်တော်တို့ရွေးချယ်ခံဒီမိုကရေစီဆိုရမတက်မချင်းပေါ့နော်နိုင်ငံသားရင်းနှီးမြှုပ်နှံမှုလှုပ်ထားတဲ့ဥစ္စာတွေကို suspend လုပ်ပေးဖို့ပေါ့နော်ဟို reset ပေးဖို့ဆိုတဲ့ဥစ္စာအဲကျွန်တော်အဓိကတောင်းဆိုထားပါတယ်။နောက်ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်ကျွန်တော်အဓိကဟိုအစည်းအဝေးမှာထောက်ပြတဲ့ဥစ္စာကတော့ကျွန်တော်တို့ရဲ့ priority ကဟိုအသက်ဆုံးရှုံးမှုတွေမရှိစေဖို့အတွက်ကာကွယ်ပေးဖို့နောက်ပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးတွေအဲရရှိစေဖို့ကျွန်တော်တို့ရဲ့ top priority အနေနဲ့ဒါကိုလုပ်နေတဲ့ဆိုတဲ့အကြောင်းရယ်ဒါကြောင့်မို့လို့ပေါ့နော်အဲဒီလုံခြုံရေးကောင်စီအနေနဲ့ဟိုမဆိုင်မတပဲနဲ့ပြင်းထန်တဲ့အရေးယူမှုလုပ်ပေးဖို့ဆိုတဲ့ဥစ္စာကိုတောင်းဆိုထားပါတယ်ဒီလိုမျိုးတက်ကနေပြီးတော့မတရားတက်ဖြတ်နေတဲ့ဥစ္စာတွေကနေကာကွယ်ပေးဖို့မှာနိုင်ငံတကာအတိုင်းအဝန်းအနေနဲ့တာဝန်ရှိတယ်ဆိုတဲ့ဥစ္စာလေးနဲ့အဲကျွန်တော်ထောက်ပြပြီးတော့ချက်ချင်းအရေးယူပေးဖို့ဆိုတဲ့ဥစ္စာကိုတောင်းဆိုထားပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ပတ်သက်လာရင်မြန်မာပြည်သူတွေကအရင်တုန်းကအများကြီးမျှော်လင့်ခဲ့တာတွေရှိတာပေါ့လေတကယ်တမ်းကျတော့ဟိုဘာမှတိတိယောက်ဖြစ်လာတာမျိုးမရှိတဲ့အခါကျတော့လူတွေအတော်များများမှစိတ်ပြတ်နေတာတွေတွေ့ရပါတယ်ဒီအပေါ်မှာမြန်မာပြည်သူတွေကိုတန်မာကြီးအနေနဲ့ဘယ်လိုသတင်းစကားမျိုးပြောကြားချင်တာရှိပါလဲခင်ဗ
ျအထူးသဖြင့်ပေါ့နော်ကုလသမဂ္ဂအထူးသဖြင့်လုံခြုံရေးကောင်စီရဲ့လုတ်ပုံကင်ပုံဟိုပေါ့နော်တွားတဲ့လမ်းကြောင်းကိုတော့ကျွန်တော်တို့ဟိုဥစားပေါ့နော်အတိုင်းသာတစ်ခုတည်းတော့နားလည်ဖို့တော့လိုတာပေါ့နော်ဘာလို့ဆိုတော့ဟိုတချို့ဥစားတွေမှာ UN အတွင်းမှုကြုတ်ကလုတ်ချင်ပေမဲ့လည်းလုတ်လို့မရတဲ့ဥစားတွေရှိတာပေါ့နော်အကန့်အသတ်တွေရှိတယ်လုံခြုံရေးကောင်စီအနေနဲ့အဲခုနဆုံးဖြတ်ချက်အစိုးတစ်ခုခုချမှာပဲပေါ့နော်လက်တွေ့အရေးယူမှုတွေလုတ်နိုင်တဲ့အနေအထားပေါ့နော်သူတို့အနေနဲ့ press statement တစ်ခုထုတ်ပြီးpresidential statement တခုထုတ်ပြီးပေါ့နော်ဒါတွေကိုထုတ်နိုင်ခြင်းကလည်းဟိုပေါ့နော်ဒီအားလုံးသဘောတူညီချက်နဲ့ထုတ်ထားလို့ရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်တစ်ဖက်ကပြန်ကြည့်ရင်တော့ဒါကလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ unified voice ရှိတယ်ဆိုတာတော့ပြောလို့ရပါတယ်ဒါကြောင့်အဲ့ဒီအထဲမှာပါတဲ့အချက်လက်တွေကတော့အဖွဲ့ဝင်နိုင်ငံအနေနဲ့ဆောင်ရွက်ရမယ့် moral obligation လေးတော့ရှိလာတာပေါ့နော် legal obligation တော့မရှိပါဘူးတစ်ချိန်တည်းမှာပဲအဲ့ဒီ statement တွေထဲမှာပါတဲ့ element တွေကတော့ကျွန်တော်တို့လိုချင်တဲ့ဥစ္စာမျိုးတော့မရှိသေးပါဘူးခင်ဗျ။ဒါကြောင့်ဟိုကျွန်တော်တို့ပြည်သူတွေအနေနဲ့အားမလို့အားမရဖြစ်တယ်ဆိုတဲ့ဥစ္စာလည်းဟိုဒါကဖြစ်တဲ့ဥစ္စာတွေပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့အနေနဲ့ကိုလိုချင်တဲ့ဥစ္စာမရသေးလို့ဟိုလက်လျှော့သွားရမယ်ဆိုတဲ့ဥစ္စာတော့မလုပ်သင့်သေးပါဘူးခင်ဗျ။ကျွန်တော်တို့အနေနဲ့ဒါနိုင်ငံတကာနဲ့ဆက်နွယ်တဲ့အပိုင်းဖြစ်တဲ့အတွက်ကြောင့်တဦးတယောက်တည်းနဲ့ဆုံးဖြတ်လို့မရတဲ့ဥစ္စာပေါ့နော်။ဒါကြောင့်ကျွန်တော်တို့လိုချင်တာကိုတော့ကျွန်တော်တို့ဆက်လက်တိုက်ပွဲဝင်သွားဖို့လိုပါမယ်။ဒါကြောင့် action ကိုချက်ချင်းယူဖို့အမြန်ဆုံးနည်းနဲ့ယူဖို့ဆိုတဲ့ဥစ္စာကိုတိုက်တွန်းထားတာပါခင်ဗျ။ဟု
တ်ကဲ့။တမကြီးကျေးဇူးများကြီးတင်ပါတယ်
။ကိုညဝင်းအောင်ကဆက်သွယ်မေးမြန်းထားတာပါ။ခုဆက်လက်ပြီးတော့ကရင်ပြည်နယ်ဘက်ကသတင်းတပုတ်ကိုတင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်တွေက KNU တပ်တွေထိန်းချုပ်ထားတဲ့မြို့နယ်တချို့ပေါ်မှာစစ်လေရင်စဉ်နိုင်ဝက်လောက်ပြန်တန်းခဲ့တယ်လို့ KNU ဘက်ကပြောပါတယ်။စစ်တပ်နဲ့ KNU တပ်တွေအကြားတိုက်ပွဲတွေရှိနေချိန်မှာအခုလိုလှုပ်တာဟာချင်းချောက်တဲ့လှုပ်ရဖြစ်တယ်လို့ KNU ဘက်ကတုတ်ပြန်ခဲ့တဲ့အကြောင်းကိုထိုင်းချေဆက် VOA သတင်းတောက်မတ်အီးမာကတင်ပြပေးပါမယ်
။ AB လကောင်အထိပြစ်ခတ်တိုက်ခိုက်မှုတွေရပ်ထားမယ်ဆိုပြီးနာဆကစစ်ကောင်စီကကြေညာထားချိန်ကရင်လက်နက်ကိုင် KNU တပ်မ6ထိန်းချုပ်ထားတဲ့ကရင်ပြည်နယ်ဒူးပလာယာခရိုင်တဲကကော့ကရိတ်မြို့နယ်၄ကီကော်မြို့တင်နဲ့ ဖလူးမြို့နယ်တွေမှာဒီကနေ့နေ့လယ်ပိုင်းကစပြီးစစ်တပ်လေးရင်တစ်စင်းမိနစ်30ခန့်ပြန်တန်းခဲ့ပါတယ်။အခုရက်ပိုင်း KNU နဲ့တိုက်ပွဲတွေရှိနေချိန်သူတို့ထိန်းချုပ်ရာနေရာပေါ်စစ်လေရင်ပြန်ဝဲတာဟာချင်းချောက်တဲ့လုပ်ရဖြစ်နိုင်တယ်ဆိုပြီး KNU တပ်မ6ကဘုံမူကြီးအေးလွင်ကအခုလိုပြောပြပါတယ်
။အဲ့ဒါကတော့လေငါနေ့နဲ့နှစ်နိုင်လောက်မှကျွန်တော်တို့ဒီအရခေါ်နေပြောလေးကစ်ကော်ပေါ့
။ဟုတ်တယ
်။နားမှာ
ဟုတ်ကဲ့
။ကျွန်တော်မိမိကနေလေးများတစ်စင်းပြန်လာတွေ့တယ်
ဟုတ်ကဲ့ဟုတ်ကဲ့
တော့ပြစ်ခတ်မှုလို့ပါတော့မရှိပါဘူးဟုတ်တာလားကျွန်တော်ထင်တာတော့အနားနေပါရလို့လားစင်းထောက်တာဖြစ်နိုင်တယ်ဟာ
စ
ိတ်ဓာတ်စစ်စင်းလောက်တာလားအခုတခုတော့ဖြစ်နိုင်တယ
်2021ခုနှစ်မတ်လ29ရက်နေ့ကစတင်ပြီးဧပြီလ1ရက်နေ့အထိ KNU ထိန်းချုပ်ရာနယ်မြေတွေဖြစ်တဲ့တက်မဟာ3ညောင်လေးပင်ခရိုင်တက်မဟာ5ဖားပွန်ခရိုင်နေမှာနတ်ဆကစစ်ကောင်စီတပ်တွေကလက်နက်ကြီးလက်နက်ငယ်တွေအပါအဝင်တိုက်လေရင်ပြန်နေကိုအသုံးပြုပြီးဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီး KNU ဘက်ကဧပြီလ10ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။6ရက်အတွင်းနေရာ6ခုစုစုပေါင်း15ကြိမ်ဘုံကျဲတိုက်ခိုက်ခံခဲ့ရတယ်ဆိုပြီး KNU ကပြောပါတယ်။အဲ့ဒီအတောအတွင်းတက်မငါနေမြေတဲကအထက်တန်းကျောင်း2ကျောင်းဖြစ်တဲ့ဒေဘူးနိုအထက်တန်းကျောင်းနဲ့ဒေါ်ကူးထာအထက်တန်းကျောင်းတွေပျက်စီးခဲ့ပြီးဒေဘူးနိုစေယုံလည်းပျက်စီးခဲ့ရတယ်ဆိုပြီးထုတ်ပြန်ခဲ့ပါတယ်။အရက်သားနေအိမ်တွေထိခိုက်ပျက်စီးတာပြည်သူတွေသေဆုံးတာတွေပြင်းထန်တဲ့ဒဏ်ရာတွေလည်းရခဲ့ကြပါတယ်။လေရင်တွေနဲ့ဘုံကျဲမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဖားပွန်ခရိုင်ထဲကကြေးရွာတွေကစစ်ဘေးဒုက္ခသည်12,000ခန့်ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးအခုချိန်ထိနေရမပြန်နိုင်သေးပဲရှိသေးကြောင်းဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။မြန်မာနိုင်ငံမှာဆီယနာတိမ်းပြီးနောက်ပိုင်း KNU ထိန်းချုပ်ရာနယ်မြေတွေထဲစစ်တပ်တွေဝင်လာတာနေရာချဲ့ထွင်လာတွေရှိခဲ့တယ်ဆိုပြီး KNU ဘက်ကဆိုပါတယ်ဒီအခြေအနေတွေကြောင့် KNU တပ်မ1တထုံခရိုင်တပ်မ2တောင်ငူခရိုင်တပ်မ3ညောင်လေးပင်ခရိုင်တပ်မ4ဗိတ်တဝဲခရိုင်တပ်မ5မုထရခရိုင်ဖပုံခရိုင်တပ်မ6ဒူပလာယာခရိုင်တပ်မ9ဖအံခရိုင်များကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL တပ်ဖွဲ့ဝင်တွေနဲ့မကြာခဏဆိုသလိုထိတ်တဲ့ရင်ဆိုင်တိုက်ပွဲများဖြစ်ပွားခဲ့ပြီးအာဏာသိမ်းပြီးတဲ့အချိန်ကနေအခုချိန်ထိတိုက်ပွဲကြီးငယ်အချိန်ပေါင်း200ခန့်ဖြစ်ပွားခဲ့တယ်လို့လည်း KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မိတ်အီမာကပြောပြပေးသွားတာပါ။ VOA American တန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဝါရှင်တန်ဒီစီကနေတရရထုတ်လင်းပေးနေတာဖြစ်ပါတယ်။ဖလိုင်းနိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေလည်းတရရဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။ခုတစ်ခါမှတော့ကုလသမဂ္ဂနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုထပ်ကြားမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူခွင့်ရေးချုပ်ဖောက်မှုတွေကိုကုလသမဂ္ဂစုံစမ်းရေးအဖွဲ့ထံအမြန်ဆုံးလွှဲပြောင်းပေးနိုင်ရေး CRPH ပြည်တော်စုလွှတ်တော်ကိုယ်စားပြုကော်မတီရဲ့နိုင်ငံတကာအကျိုးဆောင်အဖွဲ့ကပြင်ဆင်နေပါတယ်။ကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းမှုရန်နေရာ IIMM ရဲ့အကြီးအကဲဒီတပတ်တည်းမှာပဲထပ်မံတွေးဆပြီးတော့အသေးစိတ်ကိုဆွေးနွေးခဲ့ကြောင်းနိုင်ငံတကာအစိုးရဆိုင်ရာဥပဒေအကျိုးဆောင်အဖွဲ့ Voltara Fiat 2000 သူ Robert Voltara ကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြပေးပါမယ
်ဟုတ်ကဲ့နိုင်ငံတကာအစိုးရဆိုင်ရာဥပဒေပညာရှင်ကြီး Voltara ကဗိုလ်ဒူးနေ့ကဒီ IIMM အဖွဲ့နဲ့စတွေ့ခဲ့ပြီးမနေ့မှာထပ်တွေ့ဆွေးနွေးခဲ့တာရဲ့အရေးပါပုံကို
The details of the discussions are confidential still for now.
ဆွေးနွေးခဲ့တဲ့အသေးစိတ်ကတော့အခုချိန်ထိပြည့်ဝထားရပါသေးတယ်။ဒါပေမဲ့တစ်ခုလုံးခြုံချင်းရင်တော့ဆွေးနွေးခွက်ကတကယ့်ကိုအပြည့်သဘောဆောင်ပြီးအထူးကောင်းမွန်ပါတယ်။ကျွန်တော်ကစားပြုခဲ့တဲ့မြန်မာအရသာအစိုးရကစားပြုအဖွဲ့ CRPH နဲ့ IIMM အကြားမှာပေါ့အဓိကကတော့ CRPH လက်ခံရရှိတဲ့အထောက်အထားတွေအားလုံးကိုဘယ်လိုနည်းတွေနဲ့လူအခွင့်အရေးကာကွယ်ပေးဖို့တင့်တော်တဲ့အာဏာပိုင်အဖွဲ့ဖြစ်တဲ့ဒီကုလသမဂ္ဂကုစားပြုအဖွဲ့ကိုလွှဲအပ်ပေးနိုင်မလဲဆိုတာကိုဆွေးနွေးခဲ့တာပါဒီနေရာမှာအရေးပါတာကအခုကိစ္စကိုမြန်မာဘက်ကဦးဆောင်ညွှန်ကြားပေးခဲ့တာကမြန်မာနိုင်ငံရဲ့လက်ရှိကုလသမဂ္ဂဆိုင်ရာသံအမတ်ကြီးဆိုတာကျွန်တော်ထည့်ပြောပါရစေ
ဒါအပြင်နောက်ထူးခြားခဲ့တဲ့အထောက်အထားဆိုင်ရာအားကောင်းမှုကိုလည်းဥပဒေကြိုးဆောင်ဗော်လ်တရာက
What was significant was that
အဓိကအထူးခြားချက်ကတော့ကျွန်တော်တို့ဘက်မှာအမှုအထောက်အထားပေါင်း 2,900 ခွဲအထိတည်တံ့ဆက်သွယ်ရရှိထားတာဆိုတော့ဒီအရေးအတွက်ကWIWM အခုထိလက်ခံရရှိထားတဲ့အရေးအတွက်တဲ့အများကြီးကိုများနေပါတယ်ဒီထောက်ထားတွေကအရသားတွေအပေါ်အတိအကျပြန့်မှတ်ထားပြီးကြေကြေပြန့်ပြန့်နဲ့စနစ်တကျစီစဉ်တိုက်ခတ်နေတာကိုတည်တည်တသာပြနေတာပါဒီထောက်ထားတွေကအကြီးအကျယ်ကိုအားကောင်းပါတယ်တကယ်ကိုမပြောပြနိုင်လောက်အောင်ရဲရဲစစ်စစ်ကြောက်စရာကောင်းလွန်တာမျိုးတွေပါဗီဒီယိုပုံရိပ်တွေဓာတ်ပုံတွေစာရေးထွက်ဆိုထားတာတွေ WMWM ဘက်ကလည်းဒါတွေကိုလက်ခံဖို့အရန်ကိုစိတ်အားထက်သန်နေခဲ့ပါတယ
်။စီနေဂျီဗော်ထရာကဆက်ပြီး WIWM အဖွဲ့အကြီးကနီကိုလတ်စ်ကွန်ဂျွန်တို့ဘက်ကတုံ့ပြန်ခဲ့မှုအပေါ်မှာလည
်း and the staff they were very eager to cooperate.
Mr. Kwam Jian နဲ့သူ့အဖွဲ့ဟာတကယ်ကိုပူးပေါင်းဆောင်ရွက်ဖို့စိတ်အားတက်ကြွနေခဲ့ပါတယ်။တကယ်ကိုအားမတရဆွေးနွေးကြတာပါ။သူတို့ကလုပ်ငန်းမှာတကယ်ကျွမ်းကျင်သူတွေပါ။နောက်အရေးပါတဲ့ချက်က WIWM အနေနဲ့တာဝန်ယူထားရတဲ့ကျူးလွန်မှုအမျိုးအစားကနိုင်ငံတကာရာဇဝတ်မှုတွေဆေးရဇဝတ်မှုတွေနဲ့နိုင်ငံတကာလူသားချင်းဆိုင်ရာအမှုမျိုးတွေသာဖြစ်တာမို့အခု CRPH ကရရှိထားတဲ့အထောက်အထားတွေကိုလက်ခံဖို့စိတ်အားထက်သန်နေတာကိုကြည့်ရင်သူတို့အနေနဲ့လည်းမြန်မာစစ်တပ်ဟာအဲ့လိုနိုင်ငံတကာဥပဒေတွေကိုချိုးဖောက်ထားနိုင်တယ်လို့သုံးသပ်ထားဖို့ရပါတယ်။ဒါမှမဟုတ်ရင်ကျွန်တော်တို့မြန်မာအယက်သားအစိုးရကိုစားပြုအဖွဲ့နဲ့သူတို့တွေ့မှာမဟုတ်ပါဘူးဒီအချက်ကတကယ်ကိုအလွန်အရေးကြီးပါတယ
်ဒီနေရာမှာရှေ့ဆက်ဖြစ်လာနိုင်တာအတွက်လည်းဥပဒေအကျိုးဆောင်ဗော်ထရာက
We anticipate having more meetings even next week
ကျွန်တော်တို့ထပ်တွေ့ကြဖို့အထူးသဖြင့်ရှေ့တစ်ပတ်တည်းမှာထပ်တွေ့ဖို့ညွှန်လင်းထားပါတယ်ဒီအထောက်အထားမိတ္တူတွေလွှဲပေးဖို့ပါအဲ့ဒီနောက်မှာတော့ WIWM အနေနဲ့သူ့ကိုပေးထားတဲ့တာဝန်ဖြစ်တဲ့ဒီအထောက်အထားတွေပေါ်စစ်စစ်သုံးသပ်မယ်ကုရအုပ်စုတွေခွဲမယ်ပြီးတော့အနာဂတ်မှာဥပဒေကြောင်းအရလိုတဲ့နေရာတွေမှာအသုံးပြုနိုင်ဖို့အစဉ်နဲ့တင်းစီထားဖို့ပါအခုလိုရှေ့ဆက်ဖြစ်လာနိုင်တဲ့အထက်မှာနိုင်ငံတကာခုံရုံးတွေအပြင်ပြည်တွင်းတရားရုံးတွေလည်းပါဝင်ပါတယ
်ဒါအပြင်နောက်ပိုင်းမှာဖြစ်လာမဲ့ဒီတရားဆွဲနိုင်ဖို့အစဉ်မရောက်ခင်လက်ရှိကာလမှာမြန်မာအစိုးရရှေ့ဆက်သွားမဲ့အပေါ်သက်ရောက်နိုင်ဖို့ကိုလည်းရှေ့နေကြီးဗော်ထရာက
Administrative Council which is just the military high command
စစ်တပ်ထိပ်ပိုင်းအမေဘေးအဖွဲ့ဖြစ်တဲ့ဒီအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တွေအနေနဲ့သူတို့ဟာပြည်ထောင်စုသမ္မတမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်လာပါပြီလို့နိုင်ငံတကာဥပဒေတွေကိုလိုသလိုကိုးကားပြီးတခြားနိုင်ငံတွေကိုပြောလာနေပါတယ်ဒီနေရာမှာဘယ်လိုအစိုးရပဲဖြစ်ဖြစ်သူပြောသလိုသွားထောက်ခံလိုက်မိရင်အခုအထောက်အထားတွေမှာပါတဲ့အရသာတွေပေါ်စနစ်တကျနဲ့ရဲရဲဆက်ဆက်ကျူးလွန်တာတွေကိုသဘောတူထောက်ခံကူညီပေးသလိုဖြစ်ပြီးတကယ်ကိုဒုက္ခကြုံလာရမှာကိုစိုးရင်ရပါတယ
်ဒါအပြင်ဥပဒေပညာရှင်ကြီးဗော်ထရာကနောက်ရှေ့ဆက်လုပ်ဖို့ပြင်ထားမှုအပေါ်မှာလဲ
မြန်မာ through the CRPH
မြန်မာရသားအစိုးရအနေနဲ့ CRPH ကနေတစဉ်ကျွန်တော်တို့ဥပဒေအကျိုးဆောင်အဖွဲ့ကိုဖေဖော်ဝါရီတရက်နောက်ပိုင်းအရသားတွေပေါ်ကျူးလွန်မှုတွေမှာနိုင်ငံတကာဥပဒေကြောင်းနဲ့ပတ်သက်တာတွေအကြံပေးဖို့ကိုစားပြုပေးဖို့မှားရတာပါဒါတွေကိုစတင်လှုပ်ဆောင်နေပါတယ် CRPH အနေနဲ့အခုလိုကုလသမဂ္ဂအဖွဲ့နောက်ပြီးတော့ကုလသမဂ္ဂလူအခွင့်အရေးကောင်စီနဲ့အခြား agency တွေအပါအဝင်အခြားအစိုးရတစ်ဖွဲ့ချင်းနောက်အဖွဲ့အစည်းတွေတစ်ခုချင်းစီနဲ့အစုလိုက်တွေပါပါတယ်ပြီးတော့အခုပါတဲ့ပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံသွားတဲ့နေရာမှာနိုင်ငံတကာကိစ္စရပ်တွေနဲ့ပတ်သက်ပြီးစနစ်တကျဆုံးဖြတ်နိုင်ဖို့အကြံပြုကူညီသွားရည်ဖြစ်ပါတယ
်တကယ်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကမြန်မာရေးစိုးရင်ဖိအားပေးနေတဲ့ကြားကမြန်မာစစ်တပ်ဘက်ကတော့ဆန္ဒပြသူတွေပေါ်ပြစ်ခတ်နှိမ်နှင်းမှုတွေဇက်တိုက်တိုးလှုပ်လာနေတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင
်ဗျာ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရေကြီးစုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေပြော view season တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတောပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
် VOE ရဲ့စနေနေ့မနက်ခင်း season တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတခါရန်ကုန်ကဆက်သွယ်မေးမြန်းတစ်ခုကြားကြားမှာပါ VOE ပါဝင်နိုင်ငံတကာသတင်းဌာနတွေနဲ့အသံလွှင့်ဌာနတွေကထုတ်လွှင့်နေတဲ့သတင်းတွေအစီအစဉ်တွေကိုဖမ်းယူကြည့်ရှုနိုင်တဲ့ PSI ဂျူရုဆလောင်တွေကိုရန်ကုန်မြို့အပါဝင်မြို့တော်တော်တော်များများမှအာဏာပိုင်တွေကလိုက်လံဖြုတ်သိမ်းနေပါတယ်။ချင်းပြည်နယ်၊ကရင်ပြည်နယ်တွေမှာထဲကရက်ွက်တွေမှာလည်း PSI ဂျိုရုဆလောင်းတွေကိုဖြုတ်ဖို့လမ်းတွေထဲလိုက်လံကြီးညာနေတယ်လို့ဒေသခံတွေကပြောပါတယ်။အပြည့်စုံကိုမဆုမွန်ကတင်ပြပေးပါမယ်
။မြန်မာနိုင်ငံတဝန်းပြည်သူအတော်များများတက်ဆင်ကြည့်နေကြတဲ့ PSI ဂျိုရုဆလောင်းတွေကို AR တိုင်းနဲ့မွန်ပြည်နယ်တွေကမြို့နယ်တချို့မှာဧပြီလ၈ရက်နေ့ကလေးကလိုက်လံပြီးတော့ဖြုတ်ခိုင်းနေတာအယောင်ဆိုင်တွေမှာတင်းစီနေတာတွေကိုအာနာသိန်းစေုပ်ချုပ်ရေးကောင်စီကလှုံ့ဆော်နေပါတယ်။တောက်ကြနေမှာလဲရန်ကုန်တိုင်းအလုံမြို့နယ်လှိုင်သာယာမြို့နယ်နဲ့လမ်းမတော်မြို့နယ်တွေကနေနေမှာတက်ဆင်ထားတဲ့ PSI ဂျိုရုဆလောင်းတွေကိုအိမ်မော်အထိအာနာပိုင်တွေကတက်ပြီးတော့လိုက်ဖြုတ်သိမ်းနေပါတယ်။ အလုံမြွနဲ့ဌာနလမ်းမှာစစ်ကောင်စီတပ်ဖွဲ့ကအင်အားပြအိမ်မော်တက်ပြီးတော့ဆလောင်းကိုလာပြီးဖြုတ်သိမ်းသွားတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့မြို့ကန်တဦးက VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်ကမနက်ကတော့အလုံလမ်းမှာထွက်တော့အိမ်ဥပမာသူတို့ရဲတပ်ကကားပေါ့နော်ရက်ပြီးတော့အိမ်မှာအိမ်ပေါ်တက်ပြီးတော့သူတို့အိမ်ဆလောင်းတွေဖြုတ်နေကြတာမှသူတို့တက်ဖြုတ်ပြီးသိမ်းသွားတာပေါ့နော်အဲ့ဒါတော့တွေ့ခဲ့တယ်ဟုတ်ကျွန်တော်တို့ဒီဘက်အလုံးဒီဘက်လမ်းကျတော့လမ်းအရှိကြီးကိုကျွန်တော်တို့ကလမ်းအရှိကြီးဆိုတော့ကျန်တာတယောက်စကားတယောက်လို့ပေါ့နော်တွေ့တယ်တွေ့ကြလဲကြတော့အဲ့ကျွန်တော်တို့ဒီဘက်ကလူတွေကြတော့ကိုယ့်အကူပဲပြန်ချုပ်သိမ်းထားလိုက်တာပေါ့သူတို့ကတော့အဲ့စကိုင်းနဲ့ဗန်လွဲပြီးတော့ကျန်တာအကုန်လုံးသူတို့ချုပ်သိမ်းတဲ့ပုံစံဖြစ်နေတာ
အခုလိုမျိုးအိမ်နေမှာတက်ထားတဲ့ PSI ဂျိုရုဆလောင်းတွေကိုလိုက်ဖြုတ်နေပြီမဲ့ဘာကြောင့်ဖြုတ်သိမ်းတယ်လဲဆိုတဲ့အတိအကျအကြောင်းပြချက်မပေးဘူးလို့ဖြုတ်ခံရသူတွေကပြောပါတယ်။အာဏာသိမ်းထားတဲ့စစ်ကောင်စီကလုပ်ငန်းခွင်လုတ်ခွင်ရက်ခဲ့တဲ့မင်းစီမသတင်းဌာနနဲ့ DBB အတန်းလွင့်ဌာနတွေကဆက်ပြီးတော့ပြနေတဲ့သတင်းစီစဉ်တွေကို PSI ဂျိုရုတွေကနေဆက်ပြီးတော့ဖမ်းယူကြည့်နေချိန်မှာအခုလိုလိုက်ပြီးဖြုတ်သိမ်းခိုင်းနေတာဖြစ်ပါတယ်။ရန်ကုန်တိုင်းကလှိုင်သာယာမြို့နယ်မှာလည်းအိမ်နေမှာတက်ဆင်ထားတဲ့ဆလောင်းတွေကိုဆန္ဒပြတဲ့ခါမှာအသုံးပြတဲ့ဒိုင်းကားတွေဓာတ်တွေကိုအုတ်ချုပ်ရည်မှုယုံချီမှာလာပြီးတော့အဖိုးလိုက်ပြီးတော့နှိုးစော်နေတယ်လို့မြို့ကန်တွေကပြောပါတယ်
။သူတို့မနေ့ကထွေအုပ်ကနေပြီးတော့စီဝေးလုပ်တယ်ကြည့်လား။စီဝေးလုပ်တယ်ခမသူရက်ွက်လူကြီးတွေနဲ့အဲ့တော့လမ်းထဲကရမီးရက်ွက်လူကြီးတို့သူတို့ကသူတို့ထင်တဲ့လူတွေပတ်သက်တယ်ခမ။ပတ်သက်ပြီးတော့ဒီ PSI ဆလောင်းကိစ္စတွေနဲ့ဒီစိတ်မုတ်တဲ့ကိစ္စတွေအိမ်မှာချုပ်တဲ့ကိစ္စတွေတမုန်းတိတဲ့ကိစ္စတွေထိမ့်သိမ်းကြမှတ်ဖို့ဆိုပြီးတော့သာတော်သူတို့ပြောလိုက်တယ်ပေါ့။တချို့ဒီဘိုးစီဘတ်မှာကြတော့သူတို့တိုက်ချုပ်တယ်လို့ပြောလာတယ်။ဟုတ်စပါကလူတွေကတော့လိုက်ချက်ကြတယ်သူတို့ဘက်ကလာချက်တာဟဲ့ရဲကိုယ်ကတက်ပြီးသားတော့
မြောက်တကုံမြို့နယ်နဲ့တောင်းကလာကရက်ွက်ဒီမှာလဲဆလောင်းတွေကိုဖြုတ်သိမ်းဖို့လိုက်အော်နေတယ်လို့ Facebook လူမှုကွန်ရက်မှာရေးတင်နေကြပေမဲ့ VOA ကတိကျအတည်ပြုလို့တော့မရသေးပါဘူးမြန်မာနိုင်ငံမှာ VOA မြစည်းမ DBB စတဲ့သတင်းဌာနတွေကထုတ်လွှင့်ပြသနေတဲ့သတင်းတွေကိုဖန်ယူကြည့်နိုင်တဲ့ PSI ဂျိုရုဆလောင်းတွေကိုအာဏာသိမ်းထားသူတွေကလိုက်ပြီးတော့ဖြုတ်ခိုင်းနေတာပါကရင်ပြည်နယ်ဖမ်းမြို့နယ်တွေကရက်ွက်ဒီမှာလဲ PSI ဆလောင်းတွေကိုဖြုတ်ပစ်ဖို့အာဏာပိုင်တွေကလိုက်ပြီးတော့နှိုးဆော်ခဲ့ပြီးတော့တချို့ကတော့စိုးရိမ်လို့ကြိုးပြီးတော့ဖြုတ်သိမ်းထားနေကြတာရှိပါတယ်
အမေကလည်းတကယ်ကြီးတယောက်လမ်းပြောလို့တော့ပေါ့ကျွန်တော်တက်ထားရတာပေါ့ဖြုတ်ထားလိုက်လောလောဆယ်တော့အဲ့လို live ပြီးတော့ဟိုအခိုင်အတာတော့ပြောလို့မရှိဘူးမရှိသေးဘူးတော့ဟိုရက်ကတော့လာတော့ပြင်ညာသွားတယ်ပြောတယ်လာပြင်ညာသွားတယ်ကျွန်တော်လည်းမတိလိုက်ဘူးကျွန်တော်လည်းပြင်ရောက်နေမှာပေါ့ကျွန်တော်လည်းတွေးမှဆိုတော့
ပြီးခဲ့တဲ့ရက်တွေကဂျိုရုဆလောင်းတွေဖြုတ်ဖို့လိုက်ပြီးတော့နှိုးဆော်နေတဲ့ချင်းပြည်နယ်ပလောဝါမြို့မှာတော့တောက်ကြနေမှာမဖြုတ်လဲရတယ်ဆိုပြီးတော့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်လို့ပလောဝါမြို့ကန်တူက VOA ကိုပြောပါတယ
်ဖြုတ်ခိုင်းတာကဒီတက်ကထင်တယ်ဆိုကျွန်တော်ပြကြကအုံရှိုးရေးမုံကတဲ့ဆင်ပြကြပေါ့သူတို့အုံရှိုးမုံကဟိုအပိုင်းမှာသူရဲ့ကွက်နဲ့သူလေပြောတာပေါ့ပြောတော့ရွာဆော်တော့အော်တာပေါ့ဖြုတ်ရမယ်ပါညာအဲ့လိုမျိုးဟိုဒီကတော့ PSN ဆိုလောင်းတွေကိုဖြုတ်ရမယ်အဲ့လိုပြောတယ်ပြီးတော့အဲ့လိုမျိုးမဟုတ်ပင်းနဲ့စက်ဟိုဆလောင်းမဖြုတ်နဲ့စက်ကိုပဲဖြုတ်ပြီးတော့ရေးစခန်းမှာအရမယ်အဲ့လိုမျိုးပြောတယ်ဒီနေ့မနေ့ဒီနေ့မနေ့ပြကြကဖြုတ်လည်းမဖြုတ်နဲ့အတက်လည်းမတန်နဲ့ဟိုအခုဒီဘက်မှာတော့ PSS လောင်းချင်းမှာဟိုအလေးမရမစ္စီမာတော့ဟိုဒီဘီလေးမရဘူးဆိုတော့ဖြုတ်ရမလို့တော့ဘူးအဲ့လိုမျိုးပတင်းတွေလည်းကြားနေရတယ်အဲ့လိုရက်ကွက်ရှုံးမတရားပြောတယ်ဖြုတ်ဒါဆိုရင်ဖြုတ်ရမလို့ဘူးဒါမရဘူးဆိုတော့ဒီတိုင်းပေးထားလိုက်တော့အဲ့လိုမျိုးလည်းပြောတယ်ရှုံးမတရားက
ကြတာပရင်းနေတော့ကတော့ AR တိုင်းနဲ့မွန်ပြည်နယ်တဲကမြို့နယ်တချို့မှာ PSI ဂျိုရုဆလောင်းကိုအိမ်နေမှာလိုက်လံဖြုတ်ခိုင်းတာအယောင်းဆိုင်နေမှာတိမ့်စီတာဆက်မရောက်မှုသတိပေးခဲ့တာတွေရှိပါတယ်။ VOA မင်းစီမ DBB စတဲ့သတင်းဌာနကထုတ်လွှင့်နေတဲ့သတင်းတွေကိုဖန်ယူကြည့်ရှုနိုင်တာကြောင့်အခုလိုလိုက်လံဖြုတ်သိမ်းနေတာဖြစ်ပြီးသတင်းမောင်ချဖို့အာဏာသိမ်းစရုပ်ချုပ်ရေးကောင်စီဘက်ကကြိုးပမ်းနေတယ်လို့ပြည်သူလူထုကြားမှာတော့ပြောဆိုနေကြပါတယ်ရှင်
။မဆုမုံကပြောပြပေးတော့တာပါ။တော်တော်ရှင်နေအခုကြားနေရတဲ့တော်ရရှင်နေအခုကြားနေရတာကတော့ VOA American တန်ဖြစ်ပါတယ်။မကြာခင်မှာ Mac Computer ရဲ့အမျိုးသမီးကဏ္ဍနဲ့ Docking မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဦးဆုံး Mac Computer ရဲ့အမျိုးသမီးကဏ္ဍကိုကြားကြရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်ရနာသိမ်းခဲ့တဲ့ February 1ရက်နောက်ပိုင်းဖန်စီတင်းသိမ်းခံရသူတွေထောင်ထဲချီရှိနေပြီးတော့အထက်မှာဖန်စီထားသူတွေကိုဘယ်ကိုခေါ်ဆောင်သွားလဲဆိုတာမသိရသူတွေမတရားသဖြင့်တရားစွဲဆိုခံထားသူတွေအများအပြားရှိနေတယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကပြောဆိုကြပါတယ်။ဒီလိုလူတွေပြန်လို့လာဖို့အတွက်တင်းအတွက်ရှိနေများအဖွဲ့ကဥပဒေရေးရာအကြံဉာဏ်တွေကိုအခမဲ့ပေးတာအခမဲ့အမှုလိုက်ပါဆောင်ရွက်ပေးတာတွေလုပ်ပြီးနေပါတယ်။ဘာကြောင့်အခုလိုဆောင်ရွက်ပေးနေပါလဲ။ဘယ်လိုအမှုတွေကိုအဓိကလိုက်ပါကူညီပေးနေပါလဲ။ဘယ်လိုအခြေအနေတွေကအဓိကကြုံတွေ့နေရသလဲဆိုတာတွေကိုတင်းအတွက်ရှိနေများအဖွဲ့ကတရားလွှတ်တော်ရှေ့နေဒေါ်တွယ်ဆိုးကိုဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာ Mac Computer ကတင်ဆက်ပေးတာပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
တော်တော်သွေးဆူတို့ကအခုဒီမြန်မာနိုင်ငံမှာဆေးအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီအဖမ်းခံရတဲ့သူတွေကိုကျင်းထောင်နေရဲစခန်းတွေရှိမှသွားပြီးတော့မှဒီသူတို့နဲ့ပတ်သက်ပြီးတော့အမှုကိုလိုက်ပါအကူအညီဆောင်ရွက်ပေးနေတယ်ဆိုတာလေးသိရပါတယ်။အဲ့ဒါဘလို့လုတ်ဖြစ်ကြတယ်ဘလို့ပုံစံနဲ့အခုအကူအညီတွေပေးနေတယ်ဆိုတာလေးကိုကျွန်တော်အရင်ဆုံးပေါ့နော်အချင်းချင်းလေးနည်းနည်းတော့အရင်ပြောပြပေးပါလား
။ဟုတ်ကဲ့ပါဆက်ကျွန်တော်ကတော့ဒီဆေးအာဏာသိမ်းပြီးတဲ့အချိန်မှာတော့26ရက်နေ့မှာကျမတို့တွေကဆရာမနှစ်ယောက်ကဒီအင်းချိန်ထောင်ရှိကိုတွားတယ်အာတွားပြီးတော့မှဒီမှာဖန်ကြီးခံရတဲ့ပြည်သူတွေရှိနေတယ်ပေါ့နော်ရှိနေတဲ့အချိန်မှာကျမတို့တွေဘယ်လိုကူညီကြမလဲလို့သူတို့တွေးနေတယ်အာတွေးနေတဲ့အချိန်မှာအဲ့နားမှာဆိုလို့ရှိရင်ဒီအရင်စနစ်အတိုင်းပဲပေါ့ဒီကိကောင်းနေပြီးတော့ဖောင်နေပြီးတော့ကြေးခွင့်ရဖို့တွေအဲ့လိုမျိုးတွေကိုပြန်လုပ်နေတာလေတွေးရတယ်တွေးရတဲ့အတွက်ကြောင့်မလို့ကျမတို့ကအော်ပြည်သူတွေကဆင်းရဲဒုက္ခအစိတ်ဆင်းရဲမှုနဲ့ကြုံနေရတယ်ကြုံနေရတဲ့အချိန်မှာငါတို့ဘယ်လိုကူညီကြမလဲဆိုပြီးတော့စဉ်းစားကြတယ်ပေါ့စဉ်းစားတဲ့အချိန်မှာကျမတို့ကတော့အာငါတို့နောက်နေတက်လို့ရှိရင်လာမယ်ကိုအမှုတွေကိုဒီအင်းချိန်ထောင်ရှိပဲချင်းလိုက်မယ်သူတို့အင်းချိန်ထောင်ထဲမှာဖမ်းခံရသူတွေအတွက်အဝေကားတွေအစားအသောက်တွေပေးလို့ရရင်လည်းငါတို့ကတခါတည်းပြည်ပြီးတော့ငါတို့ကကျမတို့ကတော့ဒီလိုဥပဒေဝင်ဆောင်မှုကိုပေးမယ်ဒီလိုချိန်မှာလည်းကျမတို့ကဒီကိကာလာဖြစ်တဲ့အပြင်အရှိတ်အဝါမှာဆိုလို့ရှိရင်ကိုဗစ်ကြောင့်မို့လို့ပြည်သူတွေကဒီစီးပွားရေးကျက်တဲနေတယ်ဒါကြောင့်မို့လို့အခမဲ့ကူညီပေးမယ်ပေါ့စေတနာမြတ်တာတက်တက်နဲ့ကူညီပေးမယ်ဆိုပြီးတော့ကျမတို့အဲ့လိုမျိုးလေးစိတ်ထဲနဲ့ကျမတို့တကယ်တမ်းပေါ့နော်တောင်းရအဲ့လိုမျိုးစူးစီးနေသွားတယ်ဒါလေးကကျမတို့အစပြီးတော့ဒီလုပ်ငန်းလေးကိုလုပ်ဖြစ်တဲ့အကြောင်းလေးပါဟုတ
်ဟုတ်ကဲ့အဓိကဘလို့အကူအညီတွေကိုပေးရတာရှိပါတယ်လဲရှင်ဘလို့အမှုတွေနဲ့ဆွဲဆူခံရတာများပါလေရှင
်။ဟုတ်ကဲ့ကျမတို့ဒီဖန်စီခံရသူတွေကိုဆက်ဆက်ပြီးတော့ဖန်စီတဲ့အချိန်မှာဘယ်နေရာမှာထားလဲပြီးတော့မိသားစုတွေကတက်တက်လန့်လန့်နဲ့ဘယ်လိုက်ရမလဲပေါ့နော်။မသိနေဘူးမသိနေတဲ့အတွက်ကြောင့်မလို့ဒီမှာဆိုလို့ရှိရင်ဆက်ဆက်ပြီးတော့ဖန်စီပြီးတော့ဒီနေ့ဒီနေ့ကဖန်စီပြီးထားတဲ့သူတွေကိုသူတို့အချိန်ပေါ့နော်ညာဘက်အချိန်နေကြလို့ရှိရင်အင်းစိန်ထောင်ပို့တယ်ပို့တဲ့အတွက်ကြောင့်မလို့နောက်နေ့မနေ့ဆိုလို့ရှိရင်မိသားစုတွေနေရာဒီအင်းစိန်ထောင်မှာလာပြီးစုံစမ်းနေနေတာပေါ့။ဒီနေ့နေ့ချိန်မှာလည်းဒီတဲ့ကိုရောက်လားမရောက်လားဆိုတာတချို့ကမသိနေကြဘူးပေါ့နော်အဲမသိနေတဲ့အတွက်ကြောင့်မို့လို့အထက်ထဲမှာဖန်သားတဲ့အလူတွေကဘာမှအရှင်မပြေနိုင်ဘူးဒါကြောင့်မို့လို့လာစုံစမ်းစုံစမ်းနဲ့သူတို့ကိုကူညီပေးကြတာပေါ့ဟုတ်
အဲ့တော့သူတို့ကိုဥမာတချို့ဆိုရင်တော့ဒါတရားစွဲခံထားတဲ့အမှုတွေဆိုလို့ရှိရင်ဟောအဲ့ဒီအမှုမှာဘယ်လိုပုံစံနဲ့လိုက်ပါဆောင်ရွက်ပေးလဲ
ဟုတ်အမှုဖွင့်ခံရတယ်ပေါ့နော်တရားစွဲခံရပြီဆိုလို့ရှိရင်ကျမတို့အခုအင်းချိန်ထောင်ထဲမှာယာယီတရားရုံးပေါ့အဲ့လိုမျိုးရှိရဲအဲယာယီတရားရုံးမှာအမှုတွေတရားစွဲတင်တယ်အမှုတွေကိုဇမန်ပေးတဲ့အဆင့်ကြီးရောက်နေပါပြီဟုတ်ကဲ့အဲအခုကျန်နေတဲ့အမှုတွေရောထပ်ပြီးတော့မှဖမ်းဆီးထားတဲ့သူတွေရောသူတို့ကအများစုကတော့ပုံမှန်905-ကကြီးတက်ပါတယ်ဆရာမအခုလက်ရှိတော့ဆရာမအဲ့လူတွေလိုက်ပါကူညီဆောင်ရွက်ပေးနေတာမရှိတဲ့သူတွေလည်းကျမတို့ကဘယ်မှာရှိနိုင်လဲဆိုတော့ information တရင်အချက်လက်ကိုကျမတို့ပေးတယ်ရှိနိုင်တဲ့နေရာပေါ့နော်ခုလက်တော်ဆိုအများစုဆိုလို့ရှိရင်ဖန်စီပြီးတဲ့အချိန်မှာစစ်ပီတာဘက်မှာရှိတဲ့စစ်အကင်းတောင်လို့ခေါ်တယ်အဲ့ဒီဘက်ကိုခေါ်သွားပြီးတော့မှအဲ့ဒီမှာသူတို့နေမြန်းနာလေးတွေရှိတာလေးတွေနေမြန်းပြီးတော့မှဒီအင်းချိန်ထောင်ကိုပို့ပေးပါတယ်အဲ့ဒီအင်းချိန်ထောင်ကိုရောက်သွားပြီးအဲ့ဒီချိန်မှာသူတို့တရားစွဲခံရပြီးပုံမှန်တက်ခံရပြီးဂျမန်ဘယ်နေ့လဲပြောပြီးဆိုတာနဲ့ကျမတို့ကတော့ဥပဒေဆိုင်ရာအကူအညီကိုကျမတို့ပေးပါတယ်ရှင့
်ဒေါက်တာသွေးဆူရုအနေနဲ့ဒါကအခုအချိန်မှာတကယ်တော့တော်တော်ခက်ခဲနေတဲ့အချိန်မျိုးကြီးမှာကို့အတွက်လည်းနော်အချိန်မျိုးကြီးကိုလည်းအနေနဲ့ပေးနိုင်တဲ့အနေအထားမျိုးရှိနေတဲ့ကြားထဲကဒါကိုဘာကြောင့်အခုလိုလိုက်ပါဆောင်ရွက်ပေးနေရပါလဲရှင
့်ဟုတ်ကဲ့ကျမတို့ကတော့အခုလိုအချိန်မျိုးမှာဘာလို့လိုက်ပေးနေရလဲဆိုလို့ရှိရင်ကျမခံယူချက်ပေါ့နော်ဒါကျမတယောက်တည်းရဲ့ခံယူချက်ပါဒီအချိန်မှာကျမကိုသူတို့အနေနဲ့ပြုလိုက်မယ်အခုခုနဲ့လုံလိုက်လို့ကျမပြေသွားပြီဆိုရင်ကျမမလုံနိုင်တော့ဘူးဒါကြောင့်မို့လို့မတည်ခင်ကျမဒီအလုပ်ကိုကျမအကောင်းဆုံးလုပ်သွားမယ်လို့ကျမအဲ့လိုခံယူထားတယ်။ကျမရဲ့တငယ်ချင်းတွေအားလုံးလည်းမိစေတွေအားလုံးလည်းဒီလိုခံယူထားလိမ့်မယ်လို့ကျမပြောနေမယ်ပေါ့နော်။အဲပြီးတော့ကျမတို့ကဟိုပြင်းအောင်ဖောက်ချက်တယ်လို့ပဲဆရာမရဲ့ဒီမှာငါတို့ကိုဖမ်းဆီးခြင်းနဲ့ဖမ်းလိုက်ပါ။ရင်ဆိုင်ဖို့အတွက်လည်းအဲ့လိုမျိုးစိတ်ကြက်နဲ့ကျမတို့ခံယူချက်နဲ့ကျမတို့ဒီအင်းချိန်ထောင်လေးအကျဉ်းစခန်းလေးရဲစခန်းလေးကိုတွားပြီးတော့ကျမတို့လိုက်ပါကူညီဆောင်ရွက်ပေးနေတာပါ။ဟုတ်ကဲ့။
အခုလိုလိုက်ပါဆောင်ရွက်ပေးနေတဲ့အချိန်မှာရောတစ်ဖက်ကပေါ့နော်အခုလက်ရှိဟိုအာဏာကိုယူထားတဲ့သူတွေဘက်ကနေပြီးတော့ကိုယ့်ကိုဟန့်ချတာမျိုးပဲဖြစ်ဖြစ်ချင်းချောက်တာမျိုးပဲဖြစ်ဖြစ်ပေါ့နော်ကြုံရတာရောရှိပါသလားရှင
်။ဟုတ်ကဲ့အခုအချိန်နေကြည့်တော့ကျမတို့အဲ့လိုမျိုးမကြုံရသေးဘူးမှလာပြီးတော့မှအမှုတွေကြီးထားတဲ့မှာ
ဒီလိုမျိုးတမားတို့ကိုစောင့်ကြည့်နေတယ်တရင်အချက်လက်တွေတမားတို့ဘာတွေလုပ်နေလဲဆိုတာကိုတို့လာကြည့်တဲ့သဘောမျိုးတော့ရှင်းနိုင်နိုင်မယ်လို့တမားဖြစ်မြင်မိပါတယ်ရှင့်ဘာလို့လဲဆိုတော့တမားတို့ကအေးစိန်ထောင်ရှိကပလက်ဖောင်းပေါ်မှာပဲဟိုတမားတို့လုပ်ပေးနေတာလေဟိုပြီးတော့ပြည်သူလူထုဘယ်သူတွေလာလာတမားတို့အကုန်လုံးမြင်နိုင်တယ်အဲ့လိုမျိုးအခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးတွေတော့ရှိလာနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်နေတယ်မှာ
ဟုတ်ကဲ့ပါရှင်ဟိုဆော့ဆော့တော့ကဒေါက်တာဆိုးပြပြရတယ်မှာတငယ်ချင်း၃ယောက်ဆုလိုက်ကြတယ်လို့ပြောတယ်အဲ့ဒါအသင်းအတွက်ရှိနေမြားအဖွဲဆိုတာဖွဲ့လိုက်တာကိုပြောတာလားရှင
်ဟောဟုတ်ကဲ့အဲ့ဒါကလည်းလေကျွန်တော်တို့ကလောက်တာလုပ်လိုက်တာကျွန်တော်တို့အခြေအနေတငယ်ချင်းတွေ၃ယောက်ပေါ့နော်ပြပြီးတော့အဲ့လိုမျိုးလေးလုပ်နေတယ်လုပ်နေတဲ့အချိန်မှာကျွန်တော်တို့ဒီចောင်းသားတွေပေါ့၃ရက်နေမှာចောင်းသားတွေဖန်ခံရတယ်အဲ့ဒီဖန်ခံရတဲ့အချိန်မှာအဲဒီတက္ကသိုလ်ចောင်းသားတွေပါတယ်အဲ့ဒီကမှတက္ကသိုလ်ပါမောက္ခတဦးရနေပြီးတော့မှကျမတို့ကိုအကျန်းလေးစားတယ်ဂုံပြူတယ်အဲ့လိုမျိုးအနေနဲ့သူကနေပြီးတော့မှတင်ကျက်ရှိနေမြအဖွဲအဲဘယ်သူဖြစ်ဖြစ်အကူအညီပေးနေတာအခမဲ့အကူအညီပေးနေတာဒါတွေကလေးစားထားတဲ့ပုံကိုယ်တွေဂုံပြူထားတဲ့ပုံကိုယ်တွေဆိုပြီးတော့ကျမတို့ကိုတင်ကျက်ရှိနေမြဆိုပြီးတော့မှသူကနာမည်ကမွန်တက်လိုက်တာပေါ့တက်လိုက်တဲ့အချိန်မှာကျမတို့ကလည်းဟဲပမောက္ခရတာငါတို့ဒီလိုမျိုးတွေနာမည်ကမွန်တက်ပေးတယ်ငါတို့ဒီနာမည်လေးကလည်းငါတို့အဖွဲ့နဲ့ကွက်တည်ပဲလို့ဆိုပြီးတော့မှကျမတို့ကဒီအဖွဲ့လေးနာမည်ဖြစ်လာတာဟုတ်တယ်မလား
အဲ့တော့အစားကတော့ဒါပါအဖွဲ့စည်းရမဟုတ်ပဲနဲ့တငယ်ချင်း၃ယောက်ပဲစားစုလိုက်တဲ့သဘောပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
အခုဒေါက်တာဆွေဆိုးတို့လိုက်ပြီးတော့ကုညီပေးပြီးရဲ့နောက်ပိုင်းမှာမှလွတ်လာတဲ့သူတွေရောတော်တော်များများရှိပါလား
ဟုတ်ကဲ့ရှိတယ်မဟိုကတော်တော်များများတော့ကျမတို့ကုညီပေးလိုက်လို့လွတ်လာတာမျိုးပေါ့နော်အဲ့လိုမျိုးမျိုးတွေရှိတယ်ခလေးတွေလည်းရှိတယ်တော်တော်များများတော့အခု၃ချိန်လွတ်တယ်ပေါ့၃ချိန်လွတ်တဲ့တည်းမှာဆိုလို့ရှိရင်ပထမဆုံးကဆိုပြီး900ကျော်လွတ်တယ်ပြောတယ်ဒုတိယကတော့600ကျော် 628 ရောက်ဆိုတာမျိုးလွတ်တယ်တတိယတော့322ရောက်အဲ့လိုမျိုးလက်တယ်အဲ့ဒီမှာဆိုလို့ရှိရင်ကျမတို့တွေရဲ့အမှုတွေဒီအများစုကတော့ကျမတို့ဒီမှာအကျဉ်းနေတယ်ကျမတို့ကိုယ်ကြီးဆောင်ရွက်ပေးလိုက်တယ်အဲလုပ်ပေးလိုက်လို့လွတ်သွားတဲ့သူတွေကတော့အဲ့ဒီကတော့အုပ်စုတုပ်စုချင်းပါဆိုတော့ပုံပုံတော့နှစ်ပုံလောက်ကတော့ကျမတို့တွေကလူတွေပါတယ်လို့ကျမတို့သုံးသပ်နေတယ
်ဟုတ်ကဲ့ရှင်အဲ့တော့ဆက်ပြီးတော့ကအခုဒါဒီဥစ္စာကိုဆက်ပြီးတော့နောက်ထပ်ကလုပ်သွားမယ်အခြေအနေရှိတာပေါ့နော
်ဟုတ်ကဲ့အခုအခြေအနေကြီးကတော့ကျမတို့အဲဒီအချိန်မှာကိုဗစ်ကြောင့်အမှုတွေလည်းရပ်ဆိုင်းထားရတယ်။တခြားပေါ့နော်ဒီအနာရယူပြီးနောက်ပိုင်းမှာဒီအချိန်နေပြီးတော့ကျမတို့တို့ကိုဆက်လက်လိုက်ပါကူညီဆောင်ရွက်နေဦးမှာပါမှ။ဟုတ်ကဲ့
ဟုတ်ကဲ့ပါအကယ်၍မြန်တစ်ဖက်ကနေပြီးတော့မှဒါကိုမလုပ်ဖို့ဟန့်တာတာတို့ချင်းချောက်တာတို့ဂျုံလာခဲ့ရင်ရောရပ်ပစ်လိုက်မလားဆက်လုပ်ကြမှာလားရှင
်။အဲ့ဒါတော့ကျမတို့အဖွဲ့အနေနဲ့ကတော့ဒါကကျမတို့အရှိနေဒီမှာလွတ်လပ်တဲ့ခံယူချက်ရှိတယ်ယုံကြည်ချက်ရှိတယ်ပေါ့ဒီအလုပ်ကြီးကိုဆက်မလုပ်ဖို့တော့ဘသူမှတော့အစရှိလို့ရှင်ကျမတို့ရဲ့စိတ်ကတော့အဆုံးမရှိမှာပဲအဲဒါကြောင့်မလို့အစရှိတဲ့အတွက်ကျမတို့အဆုံးထိလုပ်မယ်လို့ညွှန်ကြည့်ချက်ထားပြီးသားဆင်မှာဟုတ်
ဟုတ်ကဲ့ပါရှင်အခုတငယ်ချင်း၃ယောက်စုဖြစ်တယ်ဆိုတော့အခုချိန်မှာစလုပ်ဖြစ်
တယ်လာပါတယ်26ရက်9ရက်အဲ့လောက်တုန်းကရမှာဟုတ
်တလားကျော်လောက်ကိုဖြစ်သွားပြီပေါ့နော်စပြီးတော့လုပ်ခဲ့ကြတာ
ဟုတ်ကဲ့ပါဟုတ်
ဆိုတော့ဒီကာလအတွင်းမှာဟိုမှာဆွဆွားပြောသလိုဆိုလို့ရှင်လွတ်မြောက်လာတဲ့သူတော့မများဘူးဆိုတော့ဒါပြောရမယ်ဆိုရင်တော့တငယ်ချင်း၃ယောက်နဲ့စုလိုက်တယ်ဆိုပေမဲ့တော်တော်လေးထိထိရောက်ရောက်ကူညီပေးနိုင်ခဲ့တယ်လို့ပြောလို့ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အခုနောက်ပိုင်းကျတော့လေကျမတို့ကအဲကျမတို့လိုပဲစိတ်ကူကိုယ်တငယ်ချင်းတွေရှိတယ်ရှိနေဆရာဆရာမတွေရှိတယ်အဖွဲ့အစည်းတွေလည်းရှိကြတယ်ရှိကြတော့အဲကျမတို့အမှုတွေလက်ခံဆောင်ရွက်ပြီးတော့မှအခုရှိနေပေါင်း30ကျော်ကျမတို့အဖွဲ့ထဲမှာရှိတယ်။အနောက်ကနေပေါ့နော်ကျမတို့အမှုတွေကိုလိုက်ပါကူညီပေးနေတဲ့ရှင်တွေ30တော်ရှိတယ်ကျမဟုတ်ကျမတို့ဒီတင်တဲ့ရှင်တွေများအဖွဲ့ဆိုတာကဒီအခြေအနေမျိုးမှာဒါပေါ်ပေါက်လာတဲ့အဖွဲ့ဖြစ်တယ်။အဲနောက်ရှိဆက်ပြီးတော့အဲဆက်လက်တည်တဲ့နေနယ်လို့ကျမတို့မပြောနိုင်ဘူး။ကျမတို့ဒီကိစ္စတွေအောင်မြင်မြင်ဖြစ်သွားပြီဆိုတာနဲ့အဲကျမတို့လည်းဒီအဖွဲ့ကြီးကရှိချင်မှရှိတော့မှာပေါ့နော်။နောက်တစ်ချက်ကကျတော့ကျမတို့ဟိုကိုယ်ယုံကြည်မှုနဲ့ဆိုတဲ့ကျမတို့ဒီအဦးဒီဆိုင်ရအကူအညီပေးမယ်ကျမတို့ကစမ်းသမျှအလိုက်ပါကူညီဆောင်ရွက်ပေးမယ်လို့ကျမတို့ကတော့အရင်ကအပြေထားပါတယ်လို့ဟု
တ်ကျေးဇူးများကြီးတင်ပါတယ်အခုလိုအချိန်ပေးပြချလေးရဲ့အတွက်
မကင်မီတို့ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဒေါကင်မျိုးသက်စီစဉ်နဲ့သိပ္ပံနဲ့နှီးပညာစီစဉ်ကိုနားဆင်ရမှာပါမြမနွေဦးတော်လိုင်းရဲ့သပိတ်တွေကိုဖြိုခွဲရမှာလုံချုံရေးတပ်ဖွဲ့ဝင်တွေအထူးအသုံးပြုနေကြတဲ့မျက်ရည်ဟိုဘုံတွေရဲ့သဘောတဘာဝတဲအောင်မှုအန်ဒရယ်နဲ့ဘလူကာကွယ်ရမယ်ဆိုတဲ့အကြောင်းကိုအမေရိကန်စစ်တပ်ရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအကြီးအကဲတူဖြစ်တဲ့ဦးသူရအောင်ကိုဒေါကင်မျိုးသက်ကဆက်သွယ်မေးမြန်းထားပါတယ်
မြန်မာနေဦးတော်နိုင်ရေးမှာအာဏာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုကြီးစစ်တွေ၊ရာဘာကြီးတွေ၊မြေရည်ယူဘုံတွေနဲ့ပြစ်ခတ်ဖြိုခွဲပါတယ်။ဒီမြေရည်ယူဘုံတွေအပြော့တော့အောင်တနက်နဲ့ချင်းပြီးပစ်နေတဲ့စစ်သားနဲ့ရဲတွေသူတို့ကိုမမြင်အောင်ဆန္ဒပြသူတွေကမိသက်ဆေးဘူးတွေကိုတွင်တွင်တုံးခဲ့ကြပါတယ်။ဒီလိုတုံးတာဟာဘယ်လောက်အန္တရာယ်ရှိပါသလဲ။တဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးဂျီကိုမြင်နေပြီးတင်ပြပေးပါတော့
။ဒီမှာဟိုဒီကောင်လေးတွေကစစ်သားတွေလာလို့ရှိရင်သူကမိသက်ဘူးကြီးကိုဖြန့်လိုက်တယ်။ဖြန့်လိုက်တဲ့ခါမှာသူကဟိုစနိုးလိုပဲအဖြူအောင်ကြီးဖြစ်သွားတယ်။ဖြူသွားပြီးတော့ငင်ခွင်းကားတဲ့သဘောမျိုးပေါ့နော်။အဲ့လိုလုပ်လိုက်တယ်။အဲ့တော့စိတ်ထဲမှာထင်နေတာတော့အဲ့ဒါကဒါကာဗွန်ဒိုင်အောက်ဆိုက်သုံးတဲ့မိသက်ဘူးအမျိုးအစားပဲဖြစ်နိုင်လောက်တယ်လို့ထင်တယ်။ဘာလို့လဲ तू ကလည်းနောက်ပြီးတော့ဟိုအွန်လိုင်းလိုဟာမျိုးကြီးလည်းရှိတယ်။ तू ကကာဗွန်ဒိုင်အောက်ဆိုက်ကို तू ကအဖွားကြီးလိုဖြစ်သွားအောင်လုပ်ရတာ။ तू ကသူ့ဒီဇိုင်းနဲ့ပေါ့နော်။အဲ့လိုမျိုးလုပ်တယ်။အဲ့တော့ငကူကကာဗွန်ဒိုင်အောက်ဆိုက်ကအရေးရနေပြီးတော့ပရက်ရှာလည်းဟိုဖိအားလည်းလွတ်ရော့သွား तू ကတန်ဝင်ပဲပြန်ဖြစ်သွားတာ။အဲ့လိုထင်တော့စိတ်ထဲမှာဒါဒီလိုမိသက်ဘူးအမျိုးအစားလိုထင်နေတာပေါ့နော်။ဟိုပမာပြီးမှတကယ်လုပ်တာတော့ဘလို့အမျိုးအစားလဲတော့မသိဘူးဒါပေမဲ့စိတ်ထဲမှာအဲ့လိုထင်နေ
တကယ်တော့သူတို့တွေကဒီရဲတွေစစ်သားတွေလာလို့ရှင်သူတို့မမြင်အောင်လို့ကာကွယ်ရအောင်လို့လှုပ်လိုက်တဲ့သဘောထင်တယ
်ဟုတ်တယ်သူတို့ကကာဗာယူလိုက်တဲ့သဘောသူကထွက်လာလို့ရှင်စနိုးလိုပဲနှင်းလိုပဲကာသွားတယ်ကာသွားပြီးအိမ်တော်မှာလူကအဲ့ဒါကိုရှင်ဆိုပြီးလှုပ်လိုက်တယ်ဒါပေမဲ့အဲ့လိုလှုပ်လိုက်တဲ့အချိန်မှာတကယ်လို့ဒါကြည့်ရတော့ကာဗွန်ဒိုင်အောက်ဆိုက်သုံးတဲ့ဟိုအမျိုးအစားပဲဖြစ်နေတယ်မိသားကအဲ့ဟာဖြစ်လို့ရှင်တော့ကာဗွန်ဒိုင်အောက်ဆိုက်ရဲ့သဘောတရားကဘာလဲဆိုတော့အိတ်မှာရှိတဲ့လေတွေကိုသူကတဲမှာရှိတဲ့အောက်ဆီဂျင်တွေသူကတခါလေသူကအစားထိုးပြီးဝင်ယူလိုက်တယ်။အဲ့မှာလေထူးထဲမှာဟိုသူညားသွားတာပေါ့နော်သူရဲ့ပါဝင်တော့ညားသွားတာပေါ့။မိသက်ဘူးကမိသက်ကအမျိုးမျိုးရှိတယ်။အခုကြည့်ရတော့မိသက်ဘူးကဒီဘူးထဲမှာကာဗွန်ဒိုင်အောက်ဆိုက်ကိုအရေးရဲ့နံပါတ်1ဝင်ရဲ့သူဖိအားနဲ့ဖိထည့်ထားတယ်။အဲ့တော့တက်ခါဆွဲလိုက်လို့ရှင်သူကအဲ့ဒါကနေပြီးတော့ online လိုဟိုင်းမျိုးရထွက်လာထွက်လာရင်သူကအဖြူခိုးတွေလိုဖြစ်လာတယ်။အဲ့တော့ဆိုတဲ့သဘောကကာဗွန်ဒိုင်အောက်ဆိုက်တောင်းမျိုးကိုဖြန့်လိုက်တာပေါ့
။ကာဗွန်ဒိုင်အောက်ဆိုက်ကိုဘာကြောင့်ဖြန့်ရတာပါလဲ
။ဒီမူရင်းရည်ရဲ့ချက်ကကာဗွန်ဒိုင်အောက်ဆိုက်ကဘာလဲဆိုလို့ရှင်သူကဟိုဒေထဲမှာရှိတဲ့အောက်ဆီဂျင်သူကဖိတက်လိုက်တော့လုံးလုံးရရတယ်။အဲ့တော့နောက်ပြီးတော့အဲ့ဒါကြောင့်မလို့အောက်ဆီဂျင်ရော့သွားပြီပေါ့။အောက်ဆီဂျင်မရှိအောင်လုပ်လိုက်တယ်။ပြီးတော့သူကလည်းပတ်ဝန်းကျင်ကနေပြီးတော့သူကအပူဓာတ်တွေကိုဆုတ်လိုက်တာဖြစ်တယ်။အဲ့တော့မီးလောင်နေဆိုလို့ရှိရင်လောင်စာရှိရမယ်၊လေရှိရမယ်၊အပူရှိရမယ်။အဲ့တော့အိတ်သုံးခုရဲ့နှစ်ခုကိုသူထုတ်လိုက်တယ်။ထုတ်လိုက်တယ်ဆိုတော့ဒါကနှစ်ခုလုတ်ချင်တာ။ဒါပေမဲ့အခုကျတော့ဒါကိုဒီအကာအကွယ်ဖြစ်ပေါ့မျက်စိအကာအကွယ်ဖြစ်လုတ်လိုက်တဲ့ခါကျတော့လူတွေကဘာလို့သိရမလဲဆိုတော့အော်ဒါတွေဟာကာဗွန်ဒိုင်အောက်ဆိုက်ကိုလေထူးထဲထုတ်လိုက်တာပဲ။ဒါဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ရဲ့ဂျိုးဂျိုးတွေပေါ့သိထားရမယ်။
လေထုထဲမှာကာဗွန်ဒိုင်အောက်ဆိုက်များလာရင်လူအတွက်အသက်အန္တရာယ်ရှိပါတယ
်။ကာဗွန်ဒိုင်အောက်ဆိုက်ကတော့တကယ်တကယ်ကြာလို့ရှင်တော့လေထုထဲမှာလည်းရှိနေပါတယ်။300နဲ့400 ppm လောက်ရှိနေတယ်ဒါ။နောက်မျိုးကြီးပြားကြီးဆို600 900လောက်ထိရှိတယ်။သူကလူကအသက်ရှင်နေကာဗွန်ဒိုင်အောက်ဆိုက်ထွက်နေတာပဲ။ဒါပေမဲ့ကာဗွန်ဒိုင်အောက်ဆိုက်ကများလာတယ်ဆိုလို့ရှင်သူကဗာလဲမယ်ဆိုလို့ရှင်လူအတွက်အသက်အန္တရာယ်ရှိတယ်။ဘာလို့လဲဆိုတော့သူကကိုရှူရဲ့အသက်ကိုရှူရဲ့နေထဲမှာသူကရှိတဲ့အောက်ဆီဂျင်ကိုနည်းအောင်ဖြစ်ဖြစ်သူကလုံးဝအစားထိုးတာဖြစ်ဖြစ်လုပ်တတ်တယ်
။ကာဗွန်ဒိုင်အောက်ဆိုက်များလာရင်ဘယ်လိုလက္ခဏာတွေပြပါသလဲ
။ကာဗွန်ဒိုင်အောက်ဆိုက်နဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်သူကလက္ခဏာတွေအများကြီးရှိတယ်။အဓိကကတော့ဘာနဲ့တူလဲဆိုတော့ဒီအောက်ဆီဂျင်မရှိလို့လူကအသက်ရှူတဲ့ခါမှာမွန်းတဲ့လက္ခဏာတွေပေါ့နော်။နည်းနည်းလေးပဲရှိမယ်ဆိုတော့ခေါင်းကိုက်တာနော်အိတ်ချင်တယ်လို့ဖြစ်တာအဲ့လောက်ရှိတယ်ဒါပြဿနာမဟုတ်နည်းနည်းရှိတယ်။ဒါဆိုရင်လေကောင်းလေတန်းရတဲ့နေရာကိုသွားမယ်ပေါ့နော်။ဒါနဲ့များလာပြီဆိုသူကဘာဖြစ်လာမလဲဆိုလို့ရှိရင်သူကနောက်ဆုံးမိတဲ့နေ့အာနှလုံးခုန်လာမယ်နော်နောက်ပြီးတော့ခါရဲနောက်ပြီးတော့နှလုံးတွေကခုန်လာမမှန်ဖြစ်လာမယ်နောက်ပြီးတော့ပင်မနှောင်းလည်လာမယ်အဲ့ဒါကြီးဖြစ်လာမယ်နောက်ဆုံးတစ်ကြာလို့ရှိရင်မြို့မိညောသွားတာတက်သွားပြီးတော့နော်များလာလည်းဖြစ်နိုင်တယ်နောက်ဆုံးလုံးဝမရတော့ဘူးသေသွားတည်ဖြစ်နေတယ်အဲ့တော့ကြောင့်မို့လူတွေကဒီလိုသုံးတဲ့အခါမှာကိုယ်ရင်မကသေးဘူးကိုယ်ဘေးနားမှာဘသူတွေရှိတယ်ကိုဒီလိုမိသားဘူးရဲ့အရာတွေဖြန့်လိုက်တဲ့ပတ်ဝန်းကျင်မှာဘသူတွေရှိတယ်သူတို့ရဲ့အသက်ရှူရေးကဘယ်လိုရှိလဲစတဲ့အန္တရာယ်တွေကိုလည်းချိန်ပြီးတော့ဟိုသုံးဖို့လိုတယ်ညာတော့လူငယ်တွေဆိုကိစ္စမရှိဘူးပေါ့လေလူကြီးပါညာကြလို့ရှိရင်တော့တခြားလူတွေလည်းများများရှူလို့ရှိရင်လည်းဒါကိုရှူရမယ့်နေထဲမှာအောက်ဆီဂျင်နဲ့သွားတာပေါ့
ကာဗွန်နိုင်အောက်ဆိုက်တွေလေရုတွေပိုးပြီးများလာစေတဲ့မီးလောင်မှုတွေလည်းနှွေဦးတော်လိုင်းရေးမှာရင်ဆိုင်နေရတာပါဆက်ယုံတွေလူနေအိမ်တွေတင်မကပဲလမ်းမတွေပေါ်မှာပါမီးပုံရှို့တာကိုခံရတဲ့အတွက်ရန်ကုန်လိုမြို့ကြီးကိုမီးခိုးတွေအလိမ့်လိမ့်နဲ့မြို့ပြက်ကြီးတစ်ခုလိုမြင်နေရပြီးဘက်ဆောင်ထိခိုက်နေတယ်လို့ပြောပါတယ
်ထိခိုက်တာကတော့ပထမကတော့ပြည်သူလူထုရဲ့အကျဉ်းမာရေးကိုပထမရင်ထိခိုက်တယ်နောက်တစ်ချက်ကတဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်တယ်အဲ့ကျမ်းမရင်းနဲ့ပတ်သက်တယ်ဆိုလို့ရှိရင်ငကိုကမြို့ရီရွာတွေမှာတထုစီမြို့ကြီးတွေမှာလေတုကညဉ့်ဉန်းပြီးသားဖြစ်မယ်ဆိုလို့ရှိရင်အခုမီးလောင်လို့ထွက်လာတဲ့နောက်ထပ်ဓာတ်ငွေတွေရှိတယ်ဥပမာဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ကာဗွန်မိုနောက်ဆိုက်တွေတခြားဓာတ်ငွေတွေပေါ့နော်ဘာပေါ်လောင်မဲ့ပုံပြီးရှိတယ်အဲ့ဒီအရနဲ့ပြီးတော့အမှုံမွားတွေရှိတယ်ရေကိုရေငွေတွေရှိတယ်အဲ့ဒါတွေကလေထဲရောက်သွားမယ်နော်အဲ့ဒါတွေကိုလူတွေထပ်ရှူရမယ်ငကိုကညဉ့်ဉန်းပြီးသားမှာထပ်ရှူရတဲ့ကြောင့်မလူတွေမှာဆိုရင်ငကိုတွေကအဆုတ်နဲ့ပတ်သက်ပြီးပြဿနာရှိတဲ့လူတွေကထပ်ပြီးပြဿနာဖြစ်မယ်အဲ့ဒါကိုခံရမယ်။နောက်တစ်ချက်ကတော့တဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့အခုမီးလောင်ရတဲ့အားလုံးကိုခြုံပြီးကြည့်လိုက်ရင်ဒါဘာလဲဆိုတော့တီးဆောက်ထားတဲ့ဝန်းကျင်မှာလောင်နေတဲ့မီးလို့သတ်မှတ်လို့ရတယ်။အဲ့မီးဟာဆိုလို့ရှိရင်တဘာဝပတ်ဝန်းကျင်ကိုထိခိုက်သွားမယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်လေထုထဲကိုရောက်တဲ့အခိုးငွေတွေကလေကနေပြီးတော့မြေထဲရောက်မယ်၊ရေထဲရောက်မယ်။လောင်သွားရင်လည်းအကျဉ်းချန်တွေရှိတယ်။အကျဉ်းချန်တွေပိုင်းစားတွေအဲ့ဒါတွေကလည်းနောက်ဆုံးကျတော့မိုးရေပါညာနဲ့အကုန်လုံးကျရင်ညီဘော်ညီဘော်ရောက်သွားမယ်။ရောက်သွားရင်လေတို့မြေတို့ညဉ့်ဉန်းမှုဖြစ်မယ်။ညီအောင်ရေရေတော့ညချောင်းရင်ထဲမှာလည်းညဉ့်ဉန်းမှုတွေဖြစ်သွားမယ်။နောက်ပြီးတော့ရေစိုးတွေဖြစ်ကုန်မယ်။ဆုလိုက်ရင်တစ်ခုချင်းနည်းနည်းနည်းနည်းပဲနဲ့အားလုံးဆုလိုက်လို့ရှိရင်တော်တော်များလာမယ်။ပမာပြည်မှာလည်းမြေဝေတော်များများလည်းဖြစ်နေတယ်။အဲ့ဒါကိုတတိချေချာမှန်မှန်ကန်ကန်သိဖို့လိုတယ
်။တဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ကြောင်း
တော့ခင်ဗျာဒါစီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ။ VOA ကထုတ်လွှင့်တဲ့အခုတနင်္လာစာစီစဉ်ကိုမနက်၈နာရီကနေ၉နာရီကြားလိုင်းနိုမီတာ20လိုင်းနိုမီတာ25လိုင်းနိုမီတာ32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ကမျိုးသက်ကပဲပြောပြပေးပါဦးခင်ဗျာ
။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအနှင်းအမြန်အရေးယူဆောင်ရွက်ဖို့ American သံတမန်ကြီး Linda Thomas Greenfield ကတောက်ကြံနေကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးတည်ထောင်ဆွေးနွေးပွဲမှာတောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီရဲ့အရှုံချပြောဆိုမှုတွေကိုမြန်မာစစ်တပ်ကဂရုမစိုက်ဘဲတွေးတိုးဆန့်တဲ့ပုံလုပ်နေတဲ့အတွက်ကောင်စီကနောက်ထပ်ကြေညာချက်ထပ်ထုတ်ပြီးပြောဆိုနေမလားမြန်မာပြည်သူတွေရဲ့အသက်တွေကိုကယ်ဖို့အတွက်လက်တွေ့အရေးယူမလားလို့လည်းမေးခွန်းထုတ်ခဲ့ပါတယ်။လုံခြုံရေးကောင်စီကကြေညာချက်တွေထုတ်ပြန်ပြီးပြောဆိုနေပေမဲ့မြန်မာစစ်တပ်ကဆိုးဝါးတဲ့လူခွင့်ရချိုးဖောက်မှုတွေကိုဆက်ပြီးကျူးလွန်နေတာကြောင့်ကြေညာချက်ထုတ်ပြန်ရုံနဲ့အလုံးမဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့အရဲသားပြည်သူတွေအပေါ်မှာအကြမ်းဖက်ဖြိုခွင်းမှုတွေမလုပ်ဖို့အာဏာသိမ်းထားတဲ့စစ်တပ်ပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလက်နက်ရောင်းချမှုပိတ်ပင်တာတွေအပြင်မြန်မာနိုင်ငံလေပိုင်နဲ့မှာမပြန်တမ်းရ No Fly Zone မှာတတ်မှတ်ပေးဖို့အတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြင်ရန်ကိုယ်စားလှယ်ဦးကျော်မိုးထွန်းကတောက်ကြံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမြန်မာရေးတည်ထောင်ဆွေးနွေးပွဲမှာတိုက်တွန်းတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဟာပြိုကွဲလူနေပါဖြစ်နေတဲ့အတွက် February 10ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူပေးဖို့ရွေးကောက်ပွဲအနိုင်ရလွှတ်တော်အမတ်တွေကတောက်ကြံတဲ့လုံခြုံရေးကောင်စီမြန်မာရေးဆွေးနွေးပွဲမှာတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားမြန်မာရေးလူသိရှင်ကြားဆွေးနွေးတာဟာဒါပထမဆုံးအကြိမ်ပ
ါ။ဒီကိမနက်အစီအစဉ်ထုတ်လို့ယူမှုကတော့နားလောင်ဖြစ်ပြီးတော့အတမ်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mark ဖြစ်ပါတယ်။ဒီကိမနက်စီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32လိုင်းနိုမီတာ40လိုင်းနိုမီတာ48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များရဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့ဖြစ်ကြပါစေ။ BOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်အမြတ်သူပါခင်ဗျာ။
This program has